Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဇွန်လ10ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စီမျိုးတော် Washington DC ကနေ Flying 2 meter 24 Flying 2 meter 40နဲ့ Flying 2 meter 52ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကလည်း Radio ထုတ်လင်းချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်ကျွန်တော်ရဲမထွန်းပါဒီနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပ
ါကျွန်မအီသန်စပါရှင်ဒီနေ့အတွက်နောက်ဆုံးရသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါအီရန်နိုင်ငံရဲ့အကြီးဆုံးကုမ္ပဏီဖြစ်တဲ့ရေနံဓာတုလုပ်ငန်းကြီးကိုပြစ်မှတ်ထားပြီးတော့ထရမ့်အစိုးရကအီရန်အပေါ်မှာတံခတ်ပိတ်ဆို့မှုအသစ်ကိုချမှတ်လိုက်ပါတယ်ဆူဒန်ပြည်သူတွေနဲ့နိုင်ငံရေးအင်အားစုတွေအနေနဲ့တတိရှိရှိမြန်မြန်ရှိဆက်တိုးကြဖို့အာဏာသိမ်းစစ်ကောင်ဆောင်တွေနဲ့တွေ့ဆုံပြီးမှအီသီယိုးပီးယားဝန်ကြီးချုပ်ကပြောဆိုသွားပါတယ်မက္ကဆီကိုနဲ့နေဆက်တုံကျွေးကိစ္စဆွေးနွေးမှုတွေတိုးတက်လာပေမဲ့အမေရိကန်ကမက္ကဆီကိုပေါ်မှာသွင်းကုန်ခွင့်ချမှတ်ဖို့ကတော့ရှိနေသေးပဲလို့အင်ဗျူတော်ကပြောလိုက်ပါတယ်ဒီလိုသတင်းတွေကိုကြားကြရမှာဖြစ်ပါတယ
်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေအပြီးနားဆင်ရမယ့်သတင်းလှော်ရတွေထဲမှာတော့
အစိုးရတဘုံသူကတဘာရာကြီးကြီးနဲ့တဘာလိုက်လျော်ပြီး peace agreement ပဲပေါ့ဗျာနော်ဆာကျိုးတွေပဲလှုပ်ပြီးတော့နောက်ပိုင်းကျတော့သူကလည်းလက်နဲ့တွေပါကြီးချပြီး
ရခိုင်ဒေသစီရေးပဋိပက္ခအပေါ်တိုင်းဒေသကြီးကျွမ်းကျင်သူကိုဆိုင်ဝမ်ဆိုင်ရဲ့အမြင်ပါသတင်းလေးအပြည့်နားဆင်ရပါမယ်အခုပထမဆုံးတော့စနေနေ့မနက်ပိုင်းထိတ်တန့်ရောက်နေတဲ့သတင်းတွေဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမိုက်ဤတန့်စင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးပါမယ်ခင်ဗျာ
အီရန်နိုင်ငံရဲ့အကြီးဆုံးကုမ္ပဏီတစ်ခုဖြစ်တဲ့ရေနံဓာတုလုပ်ငန်းကြီးကိုပြစ်မှတ်ထားပြီးတော့ထရမ့်အစိုးရကအီရန်ပေါ်မှာတံခတ်ပိတ်ဆို့မှုအသစ်ကိုချမှတ်လိုက်ပါတယ်။ပါရှန်ပင်လယ်ကွင့်ရေနံဓာတုလုပ်ငန်းကြီး PGPIC နဲ့သူ့ရဲ့လက်အောက်ခံလုပ်ငန်း39ခုကိုအမေရိကန်ဗဏ္ဍာရေးဌာနကတံခတ်မှုအသစ်တောက်ကြနေမှာချမှတ်လိုက်ပါတယ်။အီရန်နိုင်ငံရဲ့တလက်ပစ်မစ်ဆိုင်နဲ့နျူကလ িয়ার စီစဉ်တွေကိုတာဝန်ယူတဲ့အီရန်စစ်တပ်တစ်စိတ်တစ်ပိုင်းဖြစ်တဲ့အီရန်နိုင်ငံရဲ့တော်လှန်ရေးအင်ဆောင်တပ်ဖွဲ့ IRGC ကို PGPIC ကုမ္ပဏီကဒေါ်လာဘီလီယံနဲ့ချီပြီးတော့ထောက်ပံ့ပေးနေတာကြောင့်အခုလိုတန်ခတ်မှုအသစ်ချမှတ်ရတဲ့ကြောင့်အမေရိကန်ကပြောပါတယ်။ IRGC ကိုအကြမ်းဖက်ပွားဒီအဖြစ်အမေရိကန်ကပြီးခဲ့တဲ့လတုန်းကသတ်မှတ်ခဲ့ပြီးတော့ဒါဟာနိုင်ငံခြားအစိုးရရဲ့တစိတ်တစ်ပိုင်းပေါ်မှာအကြမ်းဖက်ဝါဒီအဖြစ်သတ်မှတ်တာပထမဆုံးချိန်ဖြစ်ပါတယ်။ဒီလိုသတ်မှတ်လိုက်တာကြောင့်လည်း IRGC အပေါ်မှာပြည်စည်းထောက်ပံ့နေတဲ့ဘေးကုမ္ပဏီကိုမဆိုအမေရိကန်ကတန်ခတ်ပိတ်ဆို့မှုချမှတ်ခွင့်ရသွားတာဖြစ်ပါတယ်။ IRGC အတွက်ဘန်နာရီအသက်သွေးထောက်ပံ့ပေးနေတဲ့ဂျီနန်ဓာတုကုမ္ပဏီကဂျီနန်ဓာတုကဏ္ဍကကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေအပြင်တခြားလုပ်ငန်းတွေကိုလည်းဆက်လက်ပြီးတော့အရေးယူသွားမယ်အကြောင်းဒီတန်ခတ်ပိတ်ဆို့မှုတက္ကသတိပေးလိုက်တာပဲလို့တောက်ကြနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာဘန်နာရီဝန်ကြီးစတီဗင်မနူချန်ကပြောဆိုသွားပါတယ်
။အမေရိကန်နဲ့မက္ကဆီကိုအရာရှိတွေကြားနယ်စပ်လုံခြုံရေးညှိနှိုင်းရမှာတိုးတက်မှုရှိလာပေမဲ့မက္ကဆီကိုပေါ်သွင်းကုန်ခွန်900ခန်းလုံးချမှတ်ဖို့စီဇန်ထားဆဲဖြစ်တယ်လို့အမေရိကန်ဘက်ကဆက်ချင်းချောင်းနေပါတယ်။အမေရိကန်သမ္မတအနေနဲ့ဥရောပနောက်ဆုံးခီးစဉ်ဖြစ်တဲ့အိုင်ယာလန်နိုင်ငံကနေပြန်လာဖို့လုပ်နေချိန်မှာပြောခွင့်ရဆာရာဆန်ဒါစ်ကသမ္မတစီးတော်ရင် Air Force 1လေယာဉ်ပေါ်အတက်မှာမက္ကဆီကိုနဲ့၃ရက်ကြာဆက်ညှိခဲ့တဲ့ညှိနှိုင်းမှုတွေနဲ့တိုးတက်မှုအများကြီးရှိခဲ့တယ်။ဒါပေမဲ့သွင်းကုန်ခွန်ချမှတ်ဖို့ကတော့ဆက်ရှိနေတော့မယ်လို့မနေ့ကထပ်ချင်းချောင်းလိုက်ပါတယ်။အမေရိကန်နဲ့မက္ကဆီကိုရာရှိတွေအနေနဲ့နယ်စပ်နိုင်ငံကုန်သွယ်မှုထိခိုက်စေနိုင်တဲ့အမေရိကတိုက်လေပိုင်းကတရားမဝင်နိုင်ငံပြောင်းလာသူတွေမက္ကဆီကိုနေဆက်ကတဆင့်အမေရိကန်နိုင်ငံတဲဝင်လာတာရှော့ချဖို့ဆွေးနွေးပွဲတွေကိုမနေ့ကပြန်ဆက်ခဲ့ကြတာပါဒီပြဿနာဖြေရှင်းဖို့နှစ်နိုင်ငံကြားသဘောတူညီမှုမရရင်တော့လာမယ့်တနင်္လာနေ့ဂျွန်လ10ရက်နေ့ကစပြီးအခုလိုသွင်းကုန်ခွန်ကောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနေ့ကြေညာရင်းနေ့ကထပ်မံချင်းချောက်ပြီးမှမက္ကဆီကိုဘက်ကရွှေ့ပြောင်းလာသူတွေကိုပုံမတားဆီးဖို့အမေရိကန်ရာရှိတွေဘက်ကတွန်းအားပေးနေတာပါအမေရိကန်သမ္မတထရမ့်ရဲ့ကုန်သွယ်စစ်ပွဲမက္ကဆီကိုနဲ့တခြားနိုင်ငံတွေပေါ်ဆင်နွှဲနေတာကြောင့်အမေရိကန်ကုမ္ပဏီတွေကြားထိတ်လန့်မှုတွေဖြစ်နေတာမို့အလုသမားခံထားမှုတွေကိုရပ်တန့်ထားပြီးပြီးခဲ့တဲ့မေလကလုတ်ကင်တဲ့9,500ဒေါ်လာတိုးခဲ့တယ်။မှန်းထားတဲ့လုတ်ကင်တဲ့13,000ထက်အများကြီးညှော်နေသွားတယ်လို့အလုသမားဝန်ကြီးဌာနကမနေ့ကပဲထုတ်ပြန်ခဲ့ပါတယ်။အမေရိကန်အလုပ်လက်မဲ့နှုန်းကပြီးခဲ့တဲ့နှစ်ပေါင်း90အတွင်း3,600ခန်းလုံးမှာဆက်လက်တည်ရှိလာခဲ့ပေမဲ့အခုထုတ်ပြန်လိုက်တဲ့ကိန်းဂဏန်းသစ်တွေကြောင့်အလုံးလက်မဲ့နှုတ်ဒီနှစ်ပိုကျလာနေတာကိုကနဦးပြသလိုက်တာဖြစ်ပါတယ်ခင်ဗျ
ဆူဒန်နိုင်ငံမှာအာဏာသိမ်းစစ်ကောင်စီနဲ့ဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်တွေကြားမှာဂျာဝင်စည်းဆက်ပေးဖို့ရောက်လာတဲ့အီသီယိုးပီးယားဝန်ကြီးချုပ်အဘီအမတ်ကဆူဒန်နိုင်ငံကိုအုပ်ချုပ်နေတဲ့စစ်ကောင်ဆောင်တွေအတိုက်ခံခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရောက်လာတဲ့တချိန်တည်းမှာပဲဆူဒန်ပြည်သူတွေအနေနဲ့တတိရှိရှိဆောင်ရွက်ကြဖို့တောက်ကြနေမှာတိုက်တွန်းလိုက်ပါတယ်။မြို့တော်ကာတဝမ်အရောက်မှာလက်ရှိအုပ်ချုပ်ရေးလက်ရှိအုပ်ချုပ်နေတဲ့အသွင်ကူးပြောင်းရေးစစ်ကောင်စီ TMC အကြီးအကဲဘူချိုဂျီအက်ဘဒယ်ဖာတာဘိုဟမ်အပါဝင်TMC အဖွဲ့နဲ့အီသီယိုးပီးယားဝန်ကြီးချုပ်တို့ကတွေ့ဆုံခဲ့ကြပါလေ။သမရဟောင်းဘရှာယာဒူးကလည်းပြုတ်ကျစီခဲ့တဲ့ဧပြီလဆန္ဒပြပွဲတွေကိုအားပေးခဲ့တဲ့ညွန်ပေါင်းနိုင်ငံရေးအဖွဲ့လွတ်လပ်မှုနဲ့အပြောင်းလဲအင်အားစုများလို့ခေါ်တဲ့ FFC ခေါင်းဆောင်တွေနဲ့လည်းအီသီယိုးပီးယားဝန်ကြီးချုပ်ကနောက်ပိုင်းမှာတိကျတွေ့ဆုံခဲ့ပါလေ။ဒီမိုကရေစီနည်းကျအားလုံးပါဝင်တဲ့အသွင်ကူးပြောင်းတဲ့ဆူဒန်နိုင်ငံဖြစ်စေဖို့ဆူဒန်ပြည်သူတွေနဲ့နိုင်ငံရေးအင်အားစုတွေအနေနဲ့တတိရှိရှိမြန်မြန်ရှေ့ဆက်တိုးကြဖို့ဒီလိုဆွေးနွေးပွဲတွေပြီးမှကြီးညာချက်ထဲမှာအီသီယိုးပီးယားဝန်ကြီးချုပ်အမတ်ကပြောဆိုသွားပါတယ်။နှိရှိရန်သူဖြစ်နေတဲ့အင်ဒီဂျင်းနိုင်ငံအရစ်ထရီးယားနဲ့ပြန်လည်တင်မြှပ်ဖို့အီသီယိုးပီးယားနိုင်ငံတွေမှာပြည်ပပြောင်းလဲမှုတွေပေါ်မှာလည်းဝန်ကြီးချုပ်အမတ်ကအထူးကြီးပြောဆိုလိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီနဲ့ဒီမိုကရေစီရေးတောင်းဆိုနေကြသူတွေကြားအယက်သားဥဆောင်တဲ့ဂျားဖြတ်အစိုးရဖွဲ့ဖို့ညနိုင်းဆွေးနွေးမှုတွေရှိပေမဲ့ဒီမိုကရေစီတောင်းဆို Times တပိတ်မောက်သူတွေအပေါ်မှာတော့စစ်တပ်ကတင်းလာနေတော့ကအင်အားသုံးပြီးတော့ဖြိုခွဲခဲ့ပြီးတဲ့နောက်ဆွေးနွေးမှုတွေပြတ်ပြားခဲ့ပါတယ်။နိုင်ငံရဲ့အနာဂတ်အတွက်ညနိုင်းဖို့စစ်ကောင်စီရဲ့ကမ်းလှမ်းချက်ကိုဆန္ဒပြခေါင်းဆောင်တွေကကြာတာပြီးနေမှာပေးချခဲ့ပါတယ်
။ American နဲ့ Russia စစ်သမောကြီးနှစ်စီးအရှိတ်တရုတ်ပင်လယ်ထဲမှာတိုက်မိတော့မလို့တည်တည်လေးကတ်သွားခဲ့တာကြောင့်အခုလိုအနေရကြီးတဲ့အထိမစင်မချင်းမကျွမ်းကျင်ပဲမောင်းခဲ့တဲ့ပေါ်နှစ်နိုင်ငံလုံးကအပြန်အလှန်ဆွဆွဲနေကြပါတယ်။Petey Missine Don't at American Sitmo USS Chancellor's Field နဲ့ Russia ဖြတ်တယ်မော Admiral Vinogradov တို့ဟာမနေ့မနေ့ကမီတာ90လောက်ထိကတ်သွားခဲ့ပြီးတိုက်မိကြမလို့ဖြစ်သွားခဲ့ပါတယ်။ဒီ Sitmo နစီမတိုက်မိအောင် Russia ဘက်ကရေးပေါ်ရှောင်တင်းခဲ့ရတယ်လို့နိုင်ငံတကာ Radio လှမ်းကနေ American Sitmo တမှုထံကိုမဖြစ်တင်ကြောင်းသတိပေးခဲ့တယ်လို့ Russia သတင်း Agency တွေကကြေညာခဲ့ပါတယ်။ Russia Pacific ရေးတပ်မဟာရဲ့ထုတ်ပြန်ချက်မှာဒီ American စစ်သင်္ဘောကသွားနေတဲ့လမ်းကြောင်းကနေရုတ်တရက်လမ်းကြောင်းပြောင်းသွားပြီးရုရှားသင်္ဘောသွားနေတဲ့လမ်းကြောင်း8မီတာ90အနီးထိအောင်ဖြတ်ဝင်ခဲ့တာဖြစ်တယ်လို့ဖော်ပြတာပါတယ်။ဒါပေမဲ့ American ရေတပ်ဘက်ကတော့ရုရှားဘက်ကအခုလိုပြောတာကိုငြင်းပယ်လိုက်ပြီးရုရှားသင်္ဘောဘက်ကအန္တရာယ်ကျရောက်အောင်မကြွမ်းမကျင်မောင်းခဲ့တာသာဖြစ်တယ်လို့ပြန်ဆက်ဆွဲထားပါတယ်။ American မှ9ရေတပ်မဟာရဲတပ်မမှူးကြီး Carlton Tusk ကရုရှားစစ်သမောဘက်က American စစ်သမောနာကိုအန်ဒီရဲ့ရှီလောက်တဲ့အထိကတ်လာခဲ့တာပါလို့ကြေညာချက်ထုတ်ပြောလိုက်ပါတယ်။ဒါအပြင်မတိုက်မီအောင်လို့ American စစ်သမောဘက်ကနေသာနောက်ပြန်ကီးရအပြည့်ဆွဲပြီးထိန်းချုပ်ခဲ့ရတဲ့ရုရှားဘက်ကဆွဆွဲနေတာကဝါဒဖြန့်မှုသာဖြစ်တယ်လို့ပြန်ပြောထားပါတယ်။တကယ်တော့ဒီ American စစ်သမောနာကိုရုရှားစစ်သမောတရုတ်တရက်ကတ်လာခဲ့တာကိုပြသတဲ့ဗီဒီယိုအတူတစ်ခုကိုလည်း American ရေတပ်ဘက်က YouTube ပေါ်မှာတင်ထားခဲ့ပါတယ်ခင်ဗျာ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီဝင်ကနေဆက်ပြီးတော့နောက်ဆုံးရသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်ပါကစ္စတန်နဲ့အာဖဂန်နီစစ်ကြားမှာတောက်ကြနေတဲ့တော့ကလမ်းမီးဘုံပေါက်ကွဲမှုကြောင့်အနည်းဆုံးစစ်သား၄ယောက်သေဆုံးပြီးတော့၄ယောက်ဒဏ်ရာရခဲ့ပါတယ်။နောက်တည်ကြဖြစ်တွေဖြစ်တဲ့ပါကစ္စတန်အနောက်တောင်ပိုင်းဒေသမှာဘုံပေါက်ကွဲမှုနှစ်ခုဖြစ်ပွားခဲ့တာကြောင့်ရှီယာလူနည်းစုမွတ်စလင်အတိုင်းဝိုင်းကလူ၅ယောက်သေဆုံးခဲ့ရပါတယ်။လုံခြုံရေးတပ်ဖွဲ့ရင်းနှန်းကဝေးလံခေါင်ပြားတဲ့မြောက်ဝါစီစတစ်တန်ခိုင်ခါကမာဒေတာကိုဖျက်မောင်းစင်မှာအကျန်းဖက်သမားတွေလမ်းမှာထောင်ခဲ့တဲ့လက်လုံဘုံတစ်လုံးကြောင့်ဒေဆုံးသူတွေထဲမှာဒုဗိုလ်မှူးကြီးတယောက်ဗိုလ်မှူးကြီးတယောက်နဲ့ဗိုလ်ကြီးတယောက်တို့ပါဝင်ခဲ့ကြပါတယ်။ဝါစီရစ်တန်ခိုင်တွင်းမှာမကြခင်တုန်းကအကျန်းဖက်သမားတွေရဲ့တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်လုံချိုရေးတပ်သားတွေကစစ်ဆေးပြီးတော့တချို့အကျန်းဖက်သမားတွေကိုဖမ်းခဲ့တဲ့ဒီဒေတာတွေမှာအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့ရတယ်ဖြစ်တဲ့ကြောင်းစစ်တပ်ကပြောပါတယ်။ပြည်ခဲ့တဲ့လအတွင်းအကျန်းဖက်မှုတွေပိုးပြီးတော့တိုးပွားလာခဲ့တာပါ။အနည်းဆုံးစစ်သား10ယောက်ကသေဆုံးပြီးတော့35ယောက်ဒဏ်ရာရခဲ့တယ်လို့လည်းဆိုပါတယ်။တချိန်တည်းမှာပဲအနောက်တောင်ပိုင်းဘလူချစ်စတန်ပြည်နယ်မှာတိကျဘုံပေါက်ကွဲမှုနှစ်ခုဖြစ်ခဲ့တာကြောင့်အနည်းဆုံးလူ9ယောက်သေဆုံးပြီးတော့12ယောက်ထပ်မင်းထိရန်ရခဲ့တဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်။သေဆုံးထိခဲ့သူတွေဟာပါကစ္စတန်နိုင်ငံတွင်းကလူနည်းစုရှီယာမွတ်စလင်အတိုင်းဝိုင်းကဖြစ်ကြပါတယ်။ခွဲထွက်ရေးလိုလားနေတဲ့ဘလူချ်တိုင်းရင်းမျိုးနွယ်စုပါကစ္စတန်တာလီဘန်တွေနဲ့ဆက်ဆက်နေတဲ့စစ်သွေးကြွတွေနဲ့ IS Islamic အစိုးရအဖွဲ့တို့ကဒီနယ်မြေမှာ လှုပ်ရှားလေးရှိကြပါတယ်ဒီတိုက်ခိုက်မှုကိုဘယ်သူကမှသူတို့ရဲ့လက်ချက်လို့ကြီးညာထားတာမျိုးမရှိသေးပါဘူ
းဖိလစ်ပိုင်နိုင်ငံမှာအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အမေရိကန်ဘက်ကပိုကူပေးရေးဆွေးနွေးဖို့ရှိတာကြောင့်ဖိလစ်ပိုင်နဲ့တရုတ်မိတ်ဆွေတွေဖြစ်လာခြင်းရှိလာခဲ့တဲ့အမေရိကန်ရဲ့တင်းမာမှုတွေအပြီးပြန်နှိစက်မှုတွေရှိလာနိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့ဖိလစ်ပိုင်နိုင်ငံကိုကိုယ်စားလှယ်တူဒီတပတ်တဲ့စေလွတ်ပြီးဖိလစ်ပိုင်တောင်ပိုင်းမေဒါနာကိုကျွန်းတဝိုက်ရှိမွတ်စလင်တွေကြားဆွံ့ရောက်လုပ်ငန်းတွေဖြစ်စေနိုင်တဲ့ပြဿနာတွေကိုရှာဖွေဖြေရှင်းနိုင်မှုကူညီပေးမှာဖြစ်ပါတယ် IS Islamic ဆွံ့ရောက်အထွေပါဝင်ကျန်းဖက်သူတွေကိုနှိမ်နေထလောင်းထောက်ကူတွေအမေရိကန်ဘက်ကပေးနေတာကြောင့်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေစတင်လာပြီးတရုတ်နဲ့မိတ်ဆွေတွေဖွဲ့က၃နှစ်ကြာရှိလာခဲ့တဲ့အမေရိကန်အကူအညီဆန့်ကျင်နေဆက်ဆံရေးအဆက်မှုတွေပြန်နှွေးထွေးလာမယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ
အထင်ကြီးရရုရှားသတင်းတော်တယောက်မူရစီအမှုနဲ့ဖမ်းဆီးခံရတဲ့ကိစ္စမှာသူစုံစမ်းနေတဲ့သတင်းတပုတ်နဲ့ဆက်ဆက်ပြီးတော့အာဏာပိုင်တွေရဲ့ကွက်စင်တာကိုခံရတယ်လို့သူနဲ့သူ့ကိုထောက်ခံသူတွေကပြောနေကြပါတယ်အွန်လိုင်းသတင်းဌာနမက်ဒူဇာကအထူးသတင်းတော်အီဗန်ဂိုလူနော့ဖ်ကမော်စကိုမြို့တော်အတွင်းမှာဘျူရိုကရက်တွေနဲ့ထိတန်းကြီးခဲ့ပြီးလူချမ်းသာတွေအကြားမှာအာဂရီလိုက်စားမှုနဲ့ငွေကြေးမတမာမှုတွေအကြောင်းကိုစုံစမ်းဖော်ထုတ်တဲ့သတင်းတွေကိုရေးသားခဲ့တဲ့အတွက်သတင်းမီဒီယာလောကမှာထင်ရှားသူဖြစ်ပါတယ်ဂိုလူဖ်နော့ကဂျာလာပင်းနီတုန်းကမော်စကိုမြို့လယ်မှာသတင်းပေးရဲ့ဒုတိယနဲ့တွေ့ဖို့သွားတဲ့လမ်းမှာဖမ်းခံရတာဖြစ်ပါတယ်။သူ့ကျောပေါ်အိတ်ထဲမှာနိုင်ကလက်ထဲမှာသုံးတဲ့ဆေးလိုလူသိများတဲ့မက်ဖယ်ဒရုန်းတမ်းမြင့်ဆေးတွေ့ရှိခဲ့တဲ့အတွက်အရွတ်ဝင်တဲ့ရဲကသူ့ကိုဖမ်းခဲ့တာပါ။သူ့အိမ်မှာရှာဖွေတော့လေငွေစည်းဝါးအများပြားကိုရဲကသိမ်းဆည်းခဲ့ပါတယ်။နောက်ပိုင်းရဲကထုတ်ပြန်တဲ့ဓာတ်ပုံတွေမှာတော့ငွေစည်းဝါးတွေနဲ့ထက်ခွဲကန်းသုံးကိရိယာတွေကိုဖော်ပြထားပါတယ်။ဂိုလူဖ်နော့ကတော့ဒီစစ်စစ်ချက်တွေကိုညှင်းဆိုပြီးတော့ငွေစည်းဝါးနဲ့ထက်ခွဲကန်းသုံးပစ္စည်းတွေကိုတမင်ထားပြီးတော့ရဲကသူ့ကိုကွက်စင်တာလို့ပြောပါတယ်။သူ့ရဲ့မိတ်ဆွေတချို့ကလည်းရဲကထုတ်ပြန်တဲ့ဓာတ်ပုံကဂိုလူဖ်နော့ရဲ့တိုက်ခန်းမဟုတ်ဖဲနဲ့တခြားနေရာမှာရိုက်ထားတာဖြစ်တယ်လို့တန်တရားရှိနေတာပါ။ဂိုလူဖ်နော့ကိုဖမ်းထားစမှာရိုက်နှက်ခံရတာနဲ့ရဲတွေအနိုင်ကျင့်တာကိုခံရတာလို့ဂိုလူဖ်နော့ရဲ့ရှေ့နေကဒမီထရီကပြောပါတယ်ရှင
်။2019ခုနှစ်ဇွန်လ10ရက်စနေနေ့မနေ့ထိတ်တန့်ရောက်ဒေတာတွင်နဲ့နိုင်ငံတကာသတင်းတွေကိုမအီတန့်စင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြတာပါအခုသတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုင်နာဆင်ကြရမှာပါဒီအထက်မှာပထမဆုံးကြားကြရမှာကတော့ရခိုင်ကစည်ရေးပြည်ပခအကြောင်းပါရခိုင်ဒေတာရဲ့စည်ရေးပြည်ပခကိုရှော့ချဖြည့်ရှင်းဖို့ဆိုရင်အင်အားကြီးတဲ့မြန်မာတပ်မတော်ဘက်ကအလျှော့ပေးတဲ့နေကိုတုံ့ကျင်အဖြစ်ပြဿနာကိုပြေလည်စေမှာဖြစ်တယ်လို့နိုင်ငံကလည်းမှကြားဆင်းနေတဲ့တပ်မတော်ရဲ့ဂုဏ်သိက္ခာကိုပြန်ပြီးအဖတ်ဆင်နိုင်လိမ့်မယ်လို့လည်းတိုင်းဒါရေးလေးလာတုံးသက်သူတွေကထောက်ပြကြပါရယ်အေရခိုင်လက်နက်ကိုင်တပ်ဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေရဲ့နဲ့တပ်ဖွဲ့ချင်းအပြည့်ရညီညာရေးစာချုပ်ချုပ်ဆိုသွားဖို့သမရယုံပြောခွင့်ရကဖိတ်ခေါ်လိုက်ပြီးမှအခုလိုတုံးသက်လိုက်ကြတာပါအကြောင်းစုံကိုကိုညာဝင်းအောင်ကတင်ပြထားပါရယ
်ရခိုင်ပြည်နယ်ကစီရေးပြည်ထောင်ခါကိုအဆုံးတတ်ဖို့ဆိုရင်အေရခိုင်လက်နက်ကိုင်တပ်ဖွဲ့အပါအဝင်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့တပ်ဖွဲ့ချင်းအပြည့်ရညီညာရေးစာချုပ်ချုပ်ဆိုသွားဖို့ဖိတ်ခေါ်ကြောင်းအစိုးရရဲ့သဘောထားကိုတောက်ကြနေသတင်းစာရှင်းလင်းပွဲမှာသမရယုံပြောခွင့်ရဦးစော်ထီကပြောသွားပါတယ
်ကျွန်တော်တို့အခုအစိုးရဘက်ကရစ조사နေတာကဒီမြောက် AA ဘာဝင်မြောက်ပိုင်းလေးဘွဲ့နဲ့ bilateral ceasefire agreement ပြီးရင်ကျွန်တော်တို့နိုင်ငံရေးခွင့်ရေးတွေရဖို့နိုင်ငံရေးစပွဲဝိုင်းကိုရောက်ဖို့ဒီလမ်းကြောင်းကိုပဲကျွန်တော်တို့ကတိုက်တွန်းခြင်းတယ်အဲ့တော့အဓိကမြေတားရက်ခံခြင်းတာကတော့ကျွန်တော်တို့ငင်းငိုင်းစပွဲဝိုင်းပေါ့နော် bilateral ceasefire agreement ဖြစ်အောင်လို့ပြီးရင်ကျွန်တော် NCA လမ်းကြောင်းတိုင်းနိုင်ငံရေးဆွေးနွေးပွဲတွေရအောင်လို့ပြည်တော်အားလုံးနဲ့အတူတူဓာတုကြီးတူနိုင်ငံရေးခွင့်ရေးတွေတောင်းဆိုပြည်내ခွင့်ရေးတိုင်းသားခွင့်ရေးဒါတွေတောင်းဆိုဖို့ဒီနီလန်းကပဲအားလုံးအတွက်ခံတာတယ်ရခိုင်ပြည်내နဲ့ရခိုင်လူထုလည်းမနာတဲ့နီလန်းဖြစ်မယ်လို့ကျွန်တော်ပြောချင်တယ
်ဒီလိုဖိတ်ခေါ်မှုဟာ NLD အစိုးရကအကောင့်ထဲပေါ်နေတဲ့ပင်လုံညီလာခံရဆိုင်လူနီးပါဖြစ်နေတာကြောင့်ဒါကိုပြန်လည်အသက်သွင်းဖို့အတွက်အစိုးရရဲ့ကြိုးပမ်းမှုတစ်ခုဖြစ်ကြောင်းတိုင်းသားအရေးကျွမ်းကျင်သူစိုင်းဝမ်ဆိုင်းကပြောပါတယ
်တို့ကဒီ SEO အခြေခံနဲ့Union Peace Conference နဲ့ဆက်တက်ပြန်လို့သူကအလုံးမဖြစ်တာသူကကြာပြီလေနော်လွန်ခဲ့တဲ့နှစ်နိုဝင်ဘာလကလေးကသူရပ်သွားတာ6လ9လတော့သူရှိနေပဲအာခင်ဗျားတို့မများတော့ဘူးပေါ်ပေါ်စီရခင်ဗျားတို့ဆက်ဆံပြီးအလုံးလို့တော့ဒါကြောင့်ကျွန်တော်တို့ DNC ကိုတော့ကျွန်တော်တို့ပြန်ပြုတ်ပြင်ရမယ်မွမ်းမားမယ်ဆိုတော့အဲ့လိုပြောတာဟုတ်ဆိုတော့အတိပ္ပာယ် NCA Base Peace Process တော့တည်နေပြီတည်နေတာကိုသူတို့ကရှင်းအောင်ပြန်လုပ်ချင်တာပေါ့နော်ရှင်းအောင်ပြန်လုပ်ချင်လို့ရှိရင်အဲ့ဒီ Northern Alliance လေးဘွဲ့သူ bilateral ceasefire ထုတ်လို့ရှိရင်သူကလမ်းပွင့်သွားမယ်လေ
အရင်ကလည်းဒီလိုဆွေးနွေးဖို့ဖိတ်ခေါ်မှုတွေရှိပေမဲ့လက်တွေ့မှာရေရှည်ခံတဲ့အောင်မြင်မှုရလဒ်တွေမတွေ့ရသေးပါဘူးညဉ့်ညံရေးဆွေးနွေးပွဲအောင်မြင်ခြင်းရင်ရိုးသားပွင့်လင်းမှုရှိဖို့တော့လိုတယ်လို့ ဂျာမနီဘာလင်တက္ကသိုလ်အာရှလိလာရေးဌာနကတိကဟောင်းဦးခင်မောင်စောကသုံးသပ်ပါတယ်
။ဂျာမနီကနေပြီးသူတို့ဂျင်ညာရဲ့ထုတ်လုံးကအေးကိုအပြုတ်တက်ဖို့ဒေါ်စုကနေမင်းပေးချလို့သူတို့တိုက်ရပါတယ်လို့ပြောတာဟုတ်။အဲ့တော့ဒေါ်စုအနေနဲ့လှုပ်ချင်လို့ရှိရင်သူပြန်ပြီးတော့ဒါကိုလာခဲ့ရပါဆွေးနွေးကြပါ။ဒါဆွေးနွေးတဲ့အချိန်တုန်းကလည်းဘာမှမဖြစ်စေရဘူး။ဆွေးနွေးပြီးတော့ဆွေးနွေးပွဲအောင်မြင်သည်ဖြစ်စေမအောင်မြင်သည်ဖြစ်စေဒါဆွေးနွေးပွဲပြီးတဲ့အချိန်ကစပြီးနောက်ထပ်ပနေ့ရက်အတိုက်ခတ်ရထားမယ်။အဲ့ဒီ63ခုနှစ်ကဒေါ်လာရင်းကောင်စီလုပ်တဲ့ဟာမျိုးပေးနိုင်ရင်တော့အကောင်းဆုံးပေါ့။နောက်တမတော်ကလည်းသူတို့ပြောတာကဘာမှမြင်မှအကြီးဆုံးသူကတမနာပါပဲ။နိုင်ငံတော်တမနာပေးတဲ့အမိဆိုကျွန်တော်တို့နားငားမယ်ဆိုတော့တော်စုအနေနဲ့ပြောရင်ပြောမပြောရင်သမဏဦးမီဦးမီအနေနဲ့ဒါမျိုးပြောလိုက်ရင်တော့အကောင်းဆုံးဖြစ်နိုင်မယ်လို့ကျွန်တော်ထင်တယ်လေ
တမတော်ရဲ့ကန့်သက်ချက်တချို့ကြောင့်လက်တွေ့မှာအေအေလက်နဲ့ကန်တပ်ဖွဲ့နဲ့အပြည့်ရညီညာရေးလို့ဖို့ဖြစ်နိုင်ချေနေတယ်လို့ဆိုင်းဝန်ဆိုင်ကမြင်ပါတယ
်စစ်တပ်ဖက်ကပြောတယ်တဲ့အေအေဦးရဲ့ကျွန်တော်တို့ကဒီလိုက်စာမှာနေတဲ့တပ်အနေထားမျိုးနဲ့ကျွန်တော်တို့လက်ခံလို့ရတယ်တဲ့ဒါမဲ့ရခိုင်ပြည်ထဲကိုဝင်နေတဲ့အေအေတပ်တွေကကျွန်တော်တို့လက်မခံနိုင်ဘူးအတိမံပြနေဦးပေါ့ဆိုတော့အေးရလဲသူကပြမှာမဟုတ်လေနော်အေးတက်တရားရခိုင်ပြည်သူတွေကိုကကဖို့အတွက်သူတို့မရှိမနေသူတို့ရှိရမယ်လို့သူကပြောနေတာအဲ့ဒီအတွက်ကြောင့်မို့သူကဒီ Northern Alliance ပေါ့ဗျာအဲ့ဒီမြောက်ပိုင်းစီးရေးမဟာမိတ်နဲ့သူကလက်မှတ်ထိုးဖို့ကသူတို့ကဖြစ်နေကြတယ်သူကနဲနေတာ
လက်တလုံးမြန်မာတက်မတော်ရင်ဆိုင်နေရတာကနိုင်ငံတကာအပြားတွေဖြစ်ပြီးအခုအချိန်မှာကိုယ့်ဘက်ကသဘောထားကြီးမှုကိုပြသနိုင်ရင်တမရဂုံတိခါကိုအဖတ်ဆယ်နိုင်လိမ့်မယ်လို့ကတိကဟောင်းဦးခင်မောင်စောကပြောပါတယ
်။ဟို MNC International လို့ ICC တို့မှာဗမာတမရတော်တော်ကုန်တာမပြတ်နေတယ်။အဲ့လိုဖြစ်နေတဲ့အချိန်မှာဗမာတမရညီနဲ့ဒီဘက်ကသဘောထားကြီးချောင်းကိုပြပြီးတော့ဒီတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့ဆွေးနွေးတဲ့နေရာမှာသူတို့ကပို့ပြီးသဘောထားကြီးချောင်းကိုပြနိုင်ခဲ့လို့ရှိရင်တမရရဲ့နာမည်ပြန်ကောင်းလာနိုင်တယ်။ကျွန်တော်အခုရေးကြုံနေတဲ့အချိန်မှာကိုယ့်ဘက်ကသဘောထားကြီးကြောင်ပြလိုက်ပြီးတော့နာမည်ကောင်းဝင်ယူသွားနိုင်ရင်အကောင်းဆုံးအဲ့ဒါအကောင်းဆုံးအခွင့်အရေးပဲ
ကိုလံဘီယာနိုင်ငံမှာဆိုရင်အစိုးရကိုနှစ်ရှည်ကြာတိုက်ခိုက်လာခဲ့တဲ့ FARC သဘုံတွေကိုအစိုးရတက်တွေဘက်ကအလျှော်ပေးစစ်ဆင်ခဲ့တာကြောင့်အပြစ်ရဲ့ဆွေးနွေးပွဲတွေအောင်မြင်ခဲ့တဲ့တာရကရှိတယ်လို့ဆိုင်းဝမ်ဆိုင်းကထောက်ပြပါတယ
်အစိုးရတဘုံသူတို့ကသဘောထားကြီးကြီးနဲ့သဘောလိုက်လျော်ပြီး peace agreement ပဲပေါ့ဗျာနော်ဆရာကျိုးတွေပဲလှုပ်ပြီးတော့နောက်ပိုင်းကျတော့သူတို့ကလည်းလက်နဲ့တွေပါကြီးချပြီးဟိုအရွက်ကောက်ပွက်ဝင်နေပါတယ်သူကလည်းဖြစ်သွားတာပဲလေဆိုတော့ကျွန်တော်ကတော့ဒီအင်အားကြီးတဲ့ဟိုအစိုးရအဖွဲ့ဟာဒီမိုကရတူကြီးဖို့လို့တော့ပေါ့သူကတွက်ကပ်ပြီးဟိုအသေးလေးတွေအမွှားလေးတွေအခက်ဒါတော့မရဘူးဟိုကတော့မရဘူးအဲ့လိုလုံနေလို့လို့ရတော့ကျွန်တော်ထင်တာမဖြစ်နိုင်ဘူ
း BNI သတင်းအဖွဲ့ရဲ့စစ်တမ်းတွေအရ2019ဇန်နဝါရီလကနေမတ်လအထိရခိုင်ပြည်နယ်တွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲပေါင်း49ရက်ရှိပြီးနှစ်ဖက်တပ်တွေရဲ့တိစိုးမှုကယာကနန်းနဲ့ရှိပြီးစစ်ပီးထုတ်ကတဲ့ပေါင်းတောင်းကနန်းရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။ကိုညင်ဝင်းအောင်တင်ပြတော့တာပါ။ဆက်လက်ပြီးမြမပြည်တွင်းနိုင်ငံရေးသတင်းတပုတ်ကိုလည်းဆက်လက်နှာစင်ကြရပါမယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လုပ်ငန်းစဉ်တွေမှာပုံလင်းမြင်သာမှုမရှိကြောင်းပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီ26ခုကအိတ်ဖွင့်ပေးစာပေးပို့ပြီးဆွတ်ဆွဲခဲ့တာကိုကော်မရှင်ကပယ်ချလိုက်ပါတယ်။အိတ်ဖွင့်ပေးစာပေးပို့ခဲ့ကြတဲ့နိုင်ငံရေးပါတီတွေကတော့ကော်မရှင်အနေနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုဆောင်ရွက်နိုင်မလားဆိုတာတန်တရားရှိတယ်လို့ဆက်ဆွဲနေကြတာပါ။အပြည့်အစုံကိုတော့ကိုကောင်းဆန်ဟင်းကပြောပြပေးမှာပါ
။တမတမဲချပြီးလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့နဲ့ရွေးကောက်ပွဲဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးလို့ကြောင်းပြည်သူ့ချက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီ26ခုရဲ့အိတ်ဖွင့်ပေးစာပေးပို့ခဲ့တာဟာယူသားမှုမရှိဘူးဆိုပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တာပါ။အိတ်ဖွင့်ပေးစာမှာလည်းမမကန်တဲ့စိုးစွားချက်တွေပါဝင်နေကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့အပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကအခုလိုပြောပါရစေ
။ဘာလို့အကြောင်းပြချက်ဘာမှအခြေမြင့်မရှိမလဲအကျိုးအကြောင်းပြချက်တစုံတရာမရှိတဲ့နဲ့ဟိုရွေးကောက်ပွဲကော်မရှင်ဆောင်ရွက်ချက်တွေရွေးကောက်ပွဲရှင်မှာဂုဏ်သိက္ခာကြအောင်သိသိအောင်ပြည်သူတွေအထင်အမှန်မြင်မှတက်အောင်ဆိုပြီးတော့ဟိုဒါပါပဲကျွန်တော်တို့ကဟိုရုပ်တော်ကော်မရှင်နဲ့နိုင်ရေးပါတီနဲ့ပြည်ပေါ်ရအောင်စနစ်တကျစီမံချက်တွေရေးဆွဲပြီးတော့ဟိုလှုပ်ဆောင်ထားတယ်အဲ့ဒီတိုင်းပဲသွားမယ်ဆိုရဲအကြောင်းပါပဲ
အတိုက်ခံနိုင်ငံရေးပါတီတွေကတော့ရွေးကောက်ပွဲကော်မရှင်အနေနဲ့မျက်နှာချင်းဆိုင်တွေ့ဆုံရှင်းလင်းဖို့လိုလနေကြတာပါဒါပေမဲ့လည်းတွေ့ဆုံဖို့တောင်းဆိုထားတာကိုမနေ့တုန်းကပဲချင်းချာချက်တစောင်းထုတ်ပြန်ပြီးပယ်ချလိုက်တဲ့အတွက်ရွေးကောက်ပွဲကော်မရှင်ရဲ့ညှိနှိုင်းချက်အပေါ်တန်တရားရှိတယ်လို့လည်းပြည်အောင်စစ်ခံရေးပါတီကပြောရေးဆိုခွင့်ရှိသူဦးဒင်းထွန်းကအခုလိုပြောပါရယ်
လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတာကျွန်တော်တို့ကတန်းရအများကြီးကြီးနေတဲ့အတွက်အခုလိုတွဲဆုံဆွေးနွေးမှုကိုတောင်းဆိုခြင်းဖြစ်တယ်ဒီလိုတွဲဆုံဆွေးနွေးမှုမှာညင်ပ ဲ့လိုက်တယ်ဆိုလို့ရှိရင်တော့လွတ်လပ်ပြီးတရားမျှတဲ့ရွေးကောက်ပွဲဖြစ်နိုင်မှာမလားဆိုတဲ့တန်တရားကိုပုံမကြီးထွားစေမှာဖြစ်ပါတယ်ဗျ။ဟုတ်ကဲ့
။ကော်မရှင်အနေနဲ့တိုင်းနယ်ပြည်နယ်အသီးသီးအလိုက်နိုင်ငံရေးပါတီတွေလူထုအခြေပြုအဖွဲ့အစည်းတွေ CSO တွေနဲ့ဂျွန်လာထဲမှာတွေ့ဖို့အစီအစဉ်ဆွေးထားတယ်လို့လည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကပြောပါတယ်။တန်3နှစ်ကျော်လရှိလာပြီဖြစ်တဲ့ရွေးကောက်ပွဲကော်မရှင်တဲ့နိုင်ငံရေးပါတီတွေ၃ချိန်တွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့အစိုးရတစ်ချက်ကရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့နိုင်ငံရေးပါတီတွေနဲ့38ချိန်တွဲဆုံဆွေးနွေးမှုရှိခဲ့တယ်လို့ပြည်တွင်းသတင်းစာတွေမှာဖော်ပြထားပါတယ်ခင်ဗျာ
။ဒေါ်ရရှိများရှင်မြန်မာနိုင်ငံမှာရှစ်လေးလုံးအောင်ကြွားမှုပေါ်ပေါက်ခဲ့ပြီးနောက်တစ်နှစ်မှာပဲကျုံခဲ့ရတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်က TNMA ရေခင်းဟာဒီသတင်းပတ်ထဲမှာပဲအနှစ်30ပြည့်သွားပါပြီ။ဒီမိုကရေစီလွတ်လပ်ခွင့်တွေအတွက်ကျောင်းသားလူငယ်တွေဥဆောင်လှုပ်ရှားခဲ့ကြတဲ့အုံကြွမှုနှစ်ခုစလုံးကိုတော့အာဏာပိုင်တွေကဖြိုခွဲခဲ့ကြပါတယ်။ဒီလိုတူညီမှုတွေရောကွဲပြားမှုတွေပါကြုံခဲ့ရတဲ့လှုပ်ရှားမှုနှစ်ခုကနေတက်ကြွလှုပ်ရှားသူတွေရောအာဏာပိုင်တွေဘက်ကပါသင်ကန်းစာယူစရာဘာရီများကြံရစ်ခဲ့ပါလဲ။ဒီလှုပ်ရှားမှုတွေဟာအချီးအနှီးဖြစ်ခဲ့တယ်လို့ဆိုနိုင်ပါလား။ဒါမှမဟုတ်အပြောင်းလဲတွေအတွက်တစုံတရာတွန်းအားတွေဖြစ်ခဲ့သလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
တရရဲ့လေလိုင်းဆွေးနွေးကအစီအစဉ်တွေကိုတော့အင်ကာနဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ကြပြီးပါဝင်ဆွေးနွေးလို့ရင်ဆက်သွယ်ဖို့ဖုန်းနံပါတ်က1-232-382-555လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ဆက်လက်ပြီးအာဖဂန်ဘိန်းထုတ်လုပ်မှုဆိုင်ရာသတင်းတပုတ်ကိုနားဆင်ကြည့်ကြရအောင်ပါ။အာဖဂန်နစ္စတန်နိုင်ငံမှာဘိန်းထုတ်လုပ်မှုနဲ့မောင်ခုကူးမှုတွေကြားဆင်းအောင်လှုပ်ဆောင်နေပေမဲ့လည်းကမ္ဘာမှာမျိုးရေးဆေးဝါးထုတ်လုပ်မှုအများဆုံးနိုင်ငံအဖြစ်ဆက်လက်တည်ရှိနေဆဲဖြစ်ပါတယ်။ဒါဟာဘိန်းဆိုင်ပြူပြီးအသက်မွေးကြောင်းသက်မွေးဝမ်းကြောင်းဖို့ဝင်ငွေရရှိရေးအတွက်လက်သမားတွေကဘိန်းဆက်ဆိုင်နေကြလို့ဖြစ်ပါတယ်။ဒီတိုက်ဆက်သွားနေရင်အာဖဂန်ဟာတိုင်းပြည်ဝင်ငွေအတွက်တရားမဝင်မွေးစေဝါရောင်းချမှုအပေါ်မိခုနေရတဲ့နိုင်ငံဖြစ်ဖို့အလားအလာရှိနေတယ်လို့ American လွတ်တော်စောင့်ကြည့်ရေးအဖွဲ့ကလည်းပြောပါတယ်။ဒီအကြောင်း writer သတင်းထောက် Jason Albano သတင်းပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်။
ဘိန်းမြင့်ဆိုင်တာဟာရာဇဝတ်မှုကျူးလွန်တာဖြစ်ပေမဲ့ဒေသခံတွေကတော့ဘိန်းဆိုင်ပြူရေးကိုပဲသိကြတာပါ။ဘိန်းပြူထုတ်လုပ်ဖို့အတွက်အာဖဂန်တဝမ်းဘိန်းဆိုင်ခင်းနေအများအပြားရှိနေတာပါဘိန်းဆိုင်တောင်သူမိုဟာမက်အာမာဒီကတော့အာနာပိုင်ကိုသူမကြောက်ဘူးလို့ပြောပါတယ
်ဝါရန်ချဇခပလ်တာလီမကမာတာဘီယာဝကမာခပလ်ဇန်တာဘီယာဝကမာ
ဒီလောက်ကိုဘယ်သူမှမလုပ်ချင်ကြပါဘူးကျွန်တော်လည်းဖြစ်နိုင်ရင်တော့ကြောင်းဆက်တက်ချင်တာပေါ့ဒါပေမဲ့စီးပွားရေးချင်းနေရမဖေးဘူးလေအစိုးရကလည်းကျွန်တော်တို့ကိုဂရုမစိုက်သလိုတခြားစီးပွားလုပ်နိုင်တဲ့အခွင့်အလမ်းတွေနဲ့ဖန်တီးမပေးပါဘူ
းသူလိုဘိန်းဆိုင်ပြောတဲ့တောင်သူပေါင်းထောင်ပေါင်းချီရှိနေတာပါဘိန်းဆိုင်ပြိုထုတ်လုပ်မှုနဲ့မောင်ခိုကူးမှုတွေရပ်တန့်ရေးအတွက်အမေရိကန်အစိုးရကဒေါ်လာ10ဘီလီယံအကုန်ကျခံကူညီပေးခဲ့ပေမဲ့အာဖဂန်ဟာကမ္ဘာမှာဘိန်းပြူထုတ်လုပ်မှုအများဆုံးနိုင်ငံအဖြစ်နှစ်အတော်ကြာတည်ရှိနေတာပါဘိန်းစားထိုးစနွင်းဆိုင်ပြိုရေးကအနည်းငယ်အောင်မြင်မှုရှိပေမဲ့တည်တာတဲ့ပြောင်းလဲမှုတော့ဖြစ်မလာပါဘူးသူတို့အနေနဲ့တခြားရွေးချယ်စရာနည်းလမ်းမရှိတဲ့အတွက်ဘိန်းကိုဆက်ပြီးစိုက်နေရခြင်းဖြစ်ကြောင်းမိုဟာမက်အာမာဒီကပြောပါတယ
်ဟုကူမတ်တရာဖရိုင်ဒါမကရီ
သူကတော့ဘိန်းမဆိုင်ကြဖို့ကျွန်တော်တို့ကိုအမြဲတမ်းပြောပါတယ်ဒါပေမဲ့ကျွန်တော်တို့မှာတခြားဝင်ငွေရနိုင်မဲ့တီးနံတွေလည်းမဆိုင်ပြုတ်နိုင်တော့ဒါကိုပဲစိုက်နေရပါတယ
်အာဖဂန်ဟာ18နှစ်ကြာစစ်ပွဲကိုအဆုံးသတ်နိုင်ရေးအတွက်စ조사နေတာပါကြီးထွားလာနေတဲ့တာလီဘန်တွေနဲ့ဘိန်းဆိုင်ခင်းနေတုတ်တင်ရှင်းလင်းရေးလှုပ်ဆောင်မှုတွေမှာလည်းအခက်အခဲတွေနဲ့ရင်ဆိုင်နေရတာပါအာဖဂန်ဟာမျိုးရေးစေဝါကရတဲ့ဝင်ငွေတွေအပေါ်မိခိုအားထားရတဲ့အတိုင်းပြည်ဖြစ်လာနေပြီလို့အမေရိကန်လွတ်တော်စောင့်ကြည့်အဖွဲ့ကလည်းပြောပါတယ်အာဖဂန်အစိုးရအနေနဲ့လည်းလုံနိုင်စွမ်းသိမ့်မရှိလာဘူးလို့မူရစ်စေတိုက်ဖြည့်ရေးဌာနအကြီးအကဲဂူလ်မိုဟာမက်ရှုခရန်ကပြောပါတယ
်မုရှ်ကီလ်ဒါဝ်ချ်မခ်ကီမ်ခါရီဂျန်မုဆရကဝါမကမ်ကာဝဒကမ်ပိုင်းမဆာရီပရာကဝလ
လေသမားတွေအစားထိုးသင့်တဲ့စိုက်ပျိုးနိုင်အောင်ထောက်ပံ့ပေးဖို့အစိုးရမှလည်းလုံလောက်တဲ့ရံမုံငွေမရှိပါဘူးတနင်္ဂနွေလုံးတိုင်းတာနဲ့ဘိန်းဆိုင်ခင်တွေဖြည့်ဆည်းပြစ်နိုင်ဖို့အရေးချင်းကျွန်တော်တို့မှမရှိပါဘူ
းဘိန်းရိတ်သိမ်းကြီးဟာတနင်္ဂနွေလုံးမှာရက်20လောက်ပဲရှိပေမဲ့အမာရီအတွက်တော့လုံလောက်တဲ့ဝင်ငွေရစေနိုင်ပါတယ်မိသားစုစာဝန်ရေးကိုတာဝန်ယူနေရတဲ့အာမာဒီဟာဘိန်းကလွဲလို့အစားထိုးသီးနှံစိုက်ပျိုးနိုင်မယ့်အလားအလာမမြင်ဘူးလို့ပြောပါတယ်ခင်ဗျာ
ကိုစော်ဝင်းလိုက်တင်ပြသွားခဲ့တာပါဒီတစ်ခါတော့ပဝင်းကျင်ပြဿနာဆိုင်ရာသတင်းလွှာကိုနားဆင်ကြည့်ကြပါပလတ်စတစ်ဆုံးဖြစ်ပစ္စည်းတွေကိုပြန်လည်အသုံးပြုနိုင်အောင်စူးစမ်းလှုပ်ဆောင်နေပေမဲ့ပလတ်စတစ်တွေပစုပုံနေတာကတော့ရော့ကြမသွားသေးပါဘူး ပလတ်စတစ်ဆွန့်ပစ္စည်းတွေကိုလက်မခံတော့ဘူးလို့တရုတ်နိုင်ငံကကြေညာလိုက်တဲ့အချိန်မှာတော့ဒီပလတ်စတစ်ဆွန့်ပစ္စည်းပြဿနာကပိုကြီးထွားလို့လာခဲ့ပါတယ်။တနေ့ကပလတ်စတစ်တန်ချိန်၈သန်းကျော်ပင်လယ်ထဲရောက်ကုန်တယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောတယ်လို့အဲ့ဒီလိုပင်လယ်ထဲရောက်သွားတဲ့ပလတ်စတစ်တွေဟာပင်လယ်တွင်းကသရဝတွေရဲ့အသက်သေဆုံးစေပြီးလူသားတွေနဲ့ဂေဟစနစ်ပျက်စီးဖို့လည်းရှိနေပါတယ်။ဒါကြောင့်ပျောက်ပြတ်ဖို့ခက်ခဲတဲ့ဒီပလတ်စတစ်တွေရဲ့နေရာမှာတဘဝလျောက်ပျက်စီးစေနိုင်တဲ့ပလတ်စတစ်တွေနဲ့အစားထုတ်ဖို့ပညာရှင်တွေကဘယ်လိုကြိုးစားနေသလဲဆိုတာကို VOA သတင်းတောက်ဇလတ်တီကာဟော့ခ်သတင်းပေးပို့ထားတာကိုဆက်ပြီးတော့တင်ဆက်ပေးကြပါမယ်
။ကျွန်တော်တို့ကဘာသူကဘာသားတွေဟာတစ်နှစ်ကိုပလတ်စတစ်အိပ်ပေါင်းဘီလီယံ500အသုံးပြုနေကြပါတယ်။ပလတ်စတစ်ရေဘူးတွေစားတောက်ရမှာသုံးတဲ့ပလတ်စတစ်ပစ္စည်းတွေဟာပင်လယ်ကမ်းခြေတွေတလျှောက်တောင်တင်နေကြပါတယ်။ပလတ်စတစ်အပိုင်းစားတွေကိုတည်နေတဲ့ဒရိစံကိုခန္ဓာတွေထဲမှာလူတွေရဲ့မဆင်တွေထဲမှာနဲ့အာတိတ်ရေခဲပြင်မာတောင်တွေ့နေရပြီဖြစ်ပါတယ်။ပလတ်စတစ်အလုံးနီးပါးကတော့တော်ယုံနဲ့မပျက်စီးနိုင်ပါဘူး။ဒီပြဿနာကိုဖြေရှင်းဖို့အစ္စရေးနိုင်ငံတယ်ဗီတက္ကသိုလ်ကသိပ္ပံပညာရှင်တွေကတဘာဝအလျောက်ပျက်စီးစေနိုင်တဲ့ပလတ်စတစ်တစ်မျိုးကိုသူတို့တီထွင်နိုင်ခဲ့ကြပြီလို့ဆိုပါတယ်။ဒယ်ဗီတက္ကသိုလ်ကအလက်ဆန်ဒါဂိုးဘတ်ကအခုလိုပြောပြပါတယ
်။ Our solution for the growing plastic consumption is to produce polymers which are used in plastics inside
ကျွန်တော်တို့ရဲ့အဖြေကတော့ပလတ်စတစ်ထဲပါဝင်တဲ့ပိုလီမာလို့ခေါ်တဲ့သဘာဝနဲ့လူလုပ် drop ပေါင်းကိုပင်လယ်ဇီဝရုပ်တွေအတွင်းထဲထည့်ပြီးထုတ်လုပ်ဖို့ပါပဲ။ဒီလိုဇီဝရုပ်ကပိုလီမာကိုထုတ်လုပ်မှဖြစ်လို့သူ့ဟာသူသဘာဝအလျောက်ပျက်စီးသွားပါလိမ့်မယ်။ဆိုလိုတာကဒီပစ္စည်းတွေပင်လယ်ထဲရေရှည်မခံဘဲခက်မြန်မြန်ပျက်စီးသွားပါလိမ့်မယ်
။ပိုလီမာဆိုတာကတော့ molecule ပုံသဏ္ဍာန်ရှိတဲ့တူညီတဲ့ drop ပေါင်းတွေပေါင်းစပ်ထားတဲ့အရာပါ။ plastic လုပ်ငန်းတွေကလူလုပ်တဲ့ပိုလီမာတွေကိုထုတ်လုပ်ပြီးမဲ့သဘာဝဖြစ်စဉ်အရာလည်းထုတ်လုပ်နိုင်တယ်လို့ Alexander Goldberg ကအခုလိုဆက်ပြောပြပါဗျ
။ But to make these polymers microorganisms need food.And the food in our case comes from
ဒါပေမဲ့ဒီလိုပိုလီမာတွေထုတ်လုပ်ဖို့အတွက်အနုဇီဝရုပ်တွေအတွက်စားစရာအစားလိုပါတယ်ကျွန်တော်တို့ကသူတို့စားဖို့ပင်လယ်ရေညှိကိုကျွေးတယ်လေပင်လယ်ရေညှိဆိုတာကပင်လယ်ကလာတယ်လို့ပင်လယ်မှာပဲစိုက်နိုင်ပြီးရေလဲလောင်းစရာမလိုဘူးလေဒါကြောင့်တခြားလူတွေထွင်နေတဲ့နီးတွေနဲ့ကျွန်တော်တို့နီးကအတော်လေးကွဲတာပေါ့
အစ္စရေးသိပ္ပံပညာရှင်တွေကပင်လယ်ထွက်ပစ္စည်းကိုအခြေခံထုတ်လုပ်တဲ့သူတို့ရဲ့ bioplastic ဟာဈေးပေါ်မှာဖြစ်တယ်လို့ထုတ်လို့ရတာလဲလွယ်တယ်လို့ပြောပါတယ်။အခုထိတော့ plastic ကိုဒီလိုသဘာဝလျောက်ပျက်စီးစေတဲ့ပိုလီမာကိုဘယ်သက်ရှိဇီဝရုပ်ကအကောင်းဆုံးထုတ်လုပ်ပေးနိုင်မလဲဆိုတာကိုရှာဖွေနေကြတော့မှာပဲ။တချို့သိပ္ပံပညာရှင်တွေကတော့တရုတ်နိုင်ငံက plastic စံပြပစ္စည်းတွေတင်သွင်းတာရပ်ဆိုင်းလို့သူတို့ဒီလိုကောင်းမွန်တဲ့နည်းလမ်းတွေရှာဖွေတွေ့ရှိတာလို့ဆိုပါတယ်။လေလံခံမှန်းချက်တချို့အရတစ်ခါသုံး plastic အသုံးပြုမှုလက်ရှိနှုံတိုင်းသာဆက်သွားနေမယ်ဆိုရင်တက်ဂရစ်2050အရောက်မှာပင်လယ်သမုဒ္ဒရာထဲ5တထဝါထက်ပလတ်စတစ်ပမာဏကပိုများနေမယ်လို့ဆိုကြောင်းပါခင်ဗျာ
မေလူရင်မထွေးပြီးချိုးတင်းဆိုပေမဲ့
ဖခင်ဂျေဇုကိုဖော်ကျူးတဲ့အထိတ်မှဖြစ်အမေရိကန်ပြည်ထောင်စုအပါဝင်နိုင်ငံအများပြားမှဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားတာပါဒီနေ့တော့ဇွန်လ16ရက်နေ့ကဖခင်များနေ့ဖြစ်ပါတယ်ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လောက VOE သောတာရှင်တွေအနေနဲ့ကိုယ့်ရဲ့ဂျေဇုရှင်ဖခင်ဒါမှမဟုတ်အဖေလိုချစ်ခင်အားကိုရသူစီကိုဖခင်မေတ္တာအောင်မြင်ကြရအမတ်တရားစာသားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ဂျေဇူးကြီးမားပုံကိုအမှတ်တရဝေမျှခြင်းနဲ့ဆိုရင် VOE ကိုစာလေးတွေရေးပို့လိုက်ပါနော် VOE မြန်မာ Facebook Messenger ကနေလဲစာရေးပို့လို့ရတယ်လို့ email ပို့မယ်ဆိုရင်လဲ email လိပ်စာက burmese@voanews.com ဖြစ်ပါတယ်နားဆင်အားပေးတဲ့အတွက်ဂျေဇူးတင်ပါတယ
်ရုံနိုင်အောင်ကြီးမားလေ
း VOE မကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝတ်စာအစီအစဉ်တွေကိုလိုင်းတူမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1595ကနေလည်းတိုးချဲ့နားဆင်နိုင်ပါတယ်။မြို့သမီးကန္နာနဲ့သိပ်ပံနဲ့နှိမ့်ပြအစီအစဉ်ကိုလည်းဒုတိယအစီအစဉ်မှာနားဆင်နိုင်ကြပါရခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်ကစနေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေလည်း Radio Trolling ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါပြီ။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်စာနဲ့အတူအမျိုးသမီးကဏ္ဍကိုနားဆင်ကြရပြီးသိပ္ပံနဲ့နည်းပညာကဏ္ဍမှာတော့
မြန်မာနိုင်ငံအတွက်လေတုံညံ့မှုကိုမဖြစ်အောင်ဆိုရင်ပထမအချက်ကတော့Facebook ဆောင်ရည်လုပ်ငန်းတွေမှာကားတွေနဲ့ပတ်သက်ပြီးတော့လမ်းမပေါ်မှာနည်းတစ်ထည့်နည်းသွားအောင်ဘယ်လိုလုပ်မလဲ။ဒါမှမဟုတ်ရှိတဲ့ကားတွေကလည်းအရေး
ကြီး။ရန်ကုန်မြို့အတွင်းလေတုညဉ့်ညမ်းမှုရှော့ချနိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်ပြီးသဘာဝဝန်ကျင် engineer.aag နဲ့ဆွေးနွေးထားတာကိုလည်းနားဆင်နိုင်ပါတယ်။ဒီလိုအစီအစဉ်တွေကဒီလိုအစီအစဉ်တွေကအရင်ဆုံးကမ္ဘာသတင်းရင်းထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်ပါရှင်ရဲ့အဖျော်အပေါ်မပြတ်မတ်ဤတန်စင်နဲ့ကိုဝင်းမင်းတို့ကကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ။
လွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်ခွင့်ကိုတိုက်ခိုက်မှုတွေဆက်ရှိနေသေးတာကမြန်မာနိုင်ငံကူးပြောင်းရေးကာလကိုထိခိုက်စေတဲ့ဆိုတော့ခေါင်းစဉ်နဲ့ Elephant က thediplomat.com မှာဂျွန်လ9ရက်နေ့တုန်းကရေးထားတာကိုဖတ်ရပါတယ်။ပိုလစ်စာဆုရှင် writer တင်းနောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့အပါအဝင်အကျဉ်းသား6000ကျော်ကိုသမရဦးဝင်းမြင့်ရဲ့လူငင်းတတာခွင်းနဲ့မေလာကလွှတ်ပေးလိုက်တဲ့ကြောင်းရေးသားထားပါတယ်။မြန်မာနိုင်ငံမှာလူခွင့်ရင်းနဲ့ဒီမိုကရေစီရေးချင်းချောက်ခံရတဲ့အချိန်မှာပြည်သူတွေရောလူထုအသင်းအဖွဲ့တွေစံတမန်တွေနဲ့နိုင်ငံခြားအစိုးရတွေ writer လို့အထင်ကြီးသတင်းဌာနတွေကဖိအားပေးမှုတွေကြောင့် writer တင်းနောက်တွေလွတ်မြောက်လာတာလို့အခွင့်အရေးချိုးဖောက်မှုတွေကိုပြင်ဆင်နိုင်သေးတယ်ဆိုတဲ့သဘောဆောင်နေတာကိုမြင်ရတဲ့အကြောင်းဆောင်းမရှင်ကထောက်ပြထားပါတယ်။ဒါမဲ့ writer သတင်းတောက်တွေလိုမျိုးနိုင်ငံတကာရဲ့အာရုံစိုက်မှုကိုမခံရတဲ့မြန်မာပြည်တွင်းကသတင်းတောက်တွေနဲ့တခြားအင်တာနက်သုံးစွဲဝေဖန်သူတွေအနေနဲ့ကတော့အလားတူလွတ်မြောက်မဲ့အခွင့်အလမ်းမတွေ့ဝင်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုပိတ်ပင်ထားတဲ့မြန်မာဥပဒေရဲ့အောက်ကပဲအဖြစ်ပေးခံနေရသေးတယ်ဆိုပြီးတော့ဆောင်းမရှင်ကထောက်ပြထားပါတယ်writer သတင်းတောက်တွေရဲ့အမှုစီရင်ချက်နောက်ွယ်မှာနိုင်ငံရွေးချယ်ပါတယ်လို့လည်းသူကရေးသားထားပါတယ်။ Ranger အရေးစုံစမ်းထောင်လဲနေစဉ်အတွက်မှာအကွက်ဆင်ပြီးတော့ဖမ်းခံရတယ်လို့လည်းဆောင်းမရှင်ကယူဆထားတာပါ။မြန်မာစစ်တပ်နဲ့အရဲသားအစိုးရခေါင်းဆောင်မှုကိုဝေဖန်ရဲသူတွေကိုအပြစ်ပေးနေတဲ့အထဲမှာ writer သတင်းတောက်တွေရဲ့အမှုကတာတကတစ်ခုအနေနဲ့ဖြစ်နေတယ်လို့လဲဆိုပါတယ်။စစ်အစိုးရရဲ့အုပ်ချုပ်မှုခြေရာကိုအရဲသားအစိုးရကလိုက်နေတယ်လို့လဲဆောင်းမရှင်ကထောက်ပြထားပါတယ်။66ကာကြီးလိုမျိုး2013ဆက်သွယ်ရေးဥပဒေကဒီလိုဖိနှိပ်မှုတွေကိုအားပေးနေတယ်လို့လဲသူကဆိုပါတယ်။ဒီလိုဖိနှိပ်တဲ့ဥပဒေတွေကိုတံပြန်ဖို့ #SayNoTo66 ဒီလိုမျိုးတက်ကြွလှုံ့ဆော်မှုတွေလှုံ့ဆော်နေပြီးတော့ပြည်သူတွေရဲ့အာရုံစိုက်မှုကိုရယူဖို့လူမှုဖွဲ့စည်းတွေကကြိုးပမ်းနေကြတယ်ဆိုတဲ့အကြောင်းကိုဆောင်းမရှင်ကအကောင်းမြင်ရေးသားထားပါတယ်။လက်တလောလှုံ့ဆော်ချက်တွေကိုကြည့်ရင်ဒေါ်ဆန်းစုကြည်အပါအဝင်အရက်သားခေါင်းဆောင်မှုကစစ်တပ်နဲ့ပူးပေါင်းပြီးတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုများစွာထိခိုက်စေတာပေါ်လွင်နေဆိုပြီးတော့လည်းဆောင်းမရှင်ကရေးသားထားတာပါ။နိုင်ငံတကာဖွဲ့စည်းပေးနိုင်ငံခြားအစိုးရတွေနဲ့ပြည်တွင်းသတင်းတောက်တွေအနေနဲ့စစ်တပ်နဲ့အရက်သားခေါင်းဆောင်မှုနှစ်ခုစလုံးကိုဖိအားပေးထောက်ခံမှုရယူဖို့လိုတယ်ဆိုပြီးတော့ရေးသားထားပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွှတ်လိုက်တာကိုကြည့်ချင်းဖြင့်တင့်တော်တဲ့ဖိအားပေးရင်တော့အစိုးရကိုစိတ်ပြောင်းအောင်လုပ်နိုင်တယ်ဆိုတာကိုပြတာပဲလို့သူကရေးသားထားပါတယ်။ဒါပေမဲ့လည်းသတင်းတောက်တွေနဲ့ပြည်သူတွေကိုအစိုးရကမတရားတရားဆွဲပြီးတော့ပြစ်ဒဏ်ချနေသေးတယ်တော့အောင်မြင်တဲ့ဒီမိုကရေစီနိုင်ငံဖြစ်ထွန်းဖို့အလန်းဝင်နေသေးတယ်ဆိုပြီးတော့ဆောင်းမရှင်ကရေးသားထားတာကိုတင်ဆက်ရပါတယ်ရှင်
။နောက်သတင်းတစ်ပုဒ်မှာတော့နှစ်လတစ်ကြိမ်ထုတ်တဲ့ Foreign Affairs Magazine ရဲ့ဇွန်လ5ရက်နေ့ထုတ်စာဆောင်ထဲမှာရိုဟင်ဂျာတွေပြန်နိုင်ဖို့လမ်းမမြင်သေးဘင်္ဂလားဒေ့ရှ်မှာဘာကြောင့်ပြိမိနေရလဲဆိုတဲ့ခေါင်းစဉ်နဲ့ရိုဟင်ဂျာတွေအနာဂတ်ပျောက်နေကြောင်းသုံးသပ်ရေးသားထားပါတယ်။ဆောင်းမရှင်မီနာရှိဂန်ဂူလီနဲ့ Brad Adams တို့ကမြန်မာအစိုးရကရိုဟင်ဂျာတွေပြန်နိုင်ဖို့လုံခြုံရေးအာမခံချက်မပေးနိုင်တာနဲ့နိုင်ငံတကာကအခုလိုဖြစ်လာအောင်မြန်မာအစိုးရကိုဖိအားမပေးနိုင်တာကြောင့်ဒုက္ခသည်ငယ်ရဲ့ပုံမှာဆက်ပြိမိနေရတာလို့ဝေဖန်လိုက်ပါတယ်။ Human Rights Watch နိုင်ငံတကာလူခွင့်ရေးအဖွဲ့ကအာရှဒေသဆိုင်ရာညွှန်ကြားမှုတွေဖြစ်တဲ့ဒီဆောင်းမရှင်တွေကအာဆာကနေရဲနဲ့စစ်တပ်စခန်းတွေကိုတိုက်ခိုက်ခဲ့တာကြောင့်မြန်မာဗုဒ္ဓမျိုးသားဝါဒီတွေရဲ့ရိုဟင်ဂျာမွတ်စလင်ရှင်းလင်းအိမ်မက်တွေပြည့်သွားစေခဲ့တယ်လို့ထောက်ပြလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးက မြမအစိုးရအနေနဲ့ဒီဒုက္ခသည်တွေကိုပြန်ခေါ်ဖို့သူ့ကိုအချိန်ချင်းကတိပေးခဲ့တာပဲရှိတယ်။သူတို့တကယ်ပြန်လာဖို့လိုအပ်တဲ့လုံခြုံရေးအာမခံချက်တွေကိုတော့မဖြည့်ဆည်းပေးဘူး။လိုအပ်နေတဲ့နိုင်ငံကစောင့်ကြည့်ရေး safe zone ခွင့်ပြုဖို့ညှင်းဆန်ခဲ့တယ်လို့ပြောတာကိုဒီဆောင်းပါးကကိုးကားထားပါတယ်။တကယ်တော့မကြုံစဘူးဆိုးဝါးလွန်းတဲ့2019ခုနှစ်ဩဂတ်စ်လတိုက်ခိုက်မှုတွေခံရပြီးထွက်ပြေးလာတဲ့ဒီ Ranger ဒုက္ခသည်တွေအနေနဲ့မြမအစိုးရလက်ထက်အရင်လိုရက်စက်မှုတွေထပ်ပြန်ခံရမှာအပြင်2012ခုနှစ်တိုက်ခိုက်မှုနောက်ပိုင်းသူစူးကြိုးကစစ်စခန်းတွေတဲ့အခုချိန်ထိပိတ်မိနေတဲ့ Ranger တသိန်းကျော်လိုဆက်ဒုက္ခရောက်မှာကိုစိုးရိမ်နေကြတယ်လို့ဆောင်းပါးကထောက်ပြပါဗျ။မြန်မာပြည်ကိုပြန်ဖို့အခုလိုခက်ခဲနေတဲ့ Ranger တွေဟာဘင်္ဂလားဒေ့ရှ်မှာလည်းလူတွေပြုံကျက်နေတဲ့ဒုက္ခသည်စခန်းတွေမှာအကြမ်းဖက်ခံရမှုနဲ့ရာဇဝတ်မှုမျိုးစုံနဲ့ပင်လယ်ဝေနေပြီးအပြင်ထွက်သွားလာခွင့်အလုပ်လုပ်ခွင့်စာသင်ခွင့်နဲ့လူမှုရေးဝန်ဆောင်မှုတွေမရတာအပြင်ဘင်္ဂလားဒေ့ရှ်အစိုးရကလည်းမုံတိုင်းအန္တရာယ်ကြီးတဲ့လူသူဝေးရပ်ကကျွန်းတစ်ခုမှာတချို့ကိုပို့ဖို့ပြင်ဆင်နေတယ်လို့ဆောင်းပါးကဆိုပါတယ်။ခုလိုပြန်လို့လည်းမဖြစ်ဆက်နေရတဲ့နေရာကလည်းမသက်သာတဲ့အနေထားမှာဒီဒုက္ခသည်အရေးနိုင်ငံတကာဘက်ကလွတ်ဆောင်ပေးမှုကလည်းအားနည်းနေတဲ့မြန်မာဘက်ကစုံစမ်းရေးကော်မရှင်တွေဇက်တိုက်ဖွဲ့အကာအကွယ်ယူနေတယ်လို့နိုင်ငံတကာဘက်ကလည်းဒီစုံစမ်းရေးတွေဆေလွတ်အစီရင်ခံစာထုတ်တာနဲ့ပဲပြီးနေတယ်လို့ဆောင်းပါးရှင်တွေကဝေဖန်လိုက်ပါတယ်။ဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးယူဖို့မှလည်းတရုတ်နဲ့ရုရှားတို့ဘက်ကမြန်မာဘက်ကနေကာကွယ်ပေးနေပြီးအမေရိကန်နဲ့တခြားလုံခြုံရေးကောင်စီအဖွဲ့ဝင်တွေကလည်းထိထိရောက်ရောက်မတွန်းတာကြောင့်မြန်မာအစိုးရအနေနဲ့ပါစပ်ကသာကြည့်ကောင်းဂရီတွေပေးအချိန်ဆွဲပြီးလက်တွေမှာတော့ထွက်ပြေးသွားတဲ့ Ranger တွေရဲ့နေရာတွေမှာဖွံ့ဖြိုးရေးတွေလို့ပြန်မလာနိုင်အောင်ပြင်နေတာမို့ဒုက္ခသည်တွေဆက်ဒုက္ခမရောက်ရအောင်ပူပြင်းထန်တဲ့နိုင်ငံတကာဖိအားတွေလုံနေပြီလို့ဒီဆောင်းပါးမှာထောက်ပြလိုက်ပါတယ်ခင
်ဗျ။ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောင်းလို့ချက်တွေနှาศင်ပြတဲ့နောက်မှာတော့အခုဆက်လက်နှาศင်ကြရမယ့် American Indian အသုံးအင်္ဂလိပ်စာသတင်းစာကိုဒေါ်လာလာတန်ကစီစဉ်ပို့ချပေးထားပါတယ်ခင်ဗျာ။
ဒီနေ့မိနစ်တွေ EDM ကိုအတွဲနဲ့တင်ပြလို့ပါတယ်ပထမအသုံးကတော့
to save face
ဖြစ်ပါတယ်စာလုံးပေါင်းက to save save to save ကကဲတင်တာ face face ကမျက်နှာဆိုတော့ scribe ခုလုံးရဲ့လုံးကောက်ဒီဘက်ကတော့မျက်နှာကိုကဲတာပေါ့ရှင်သူနဲ့ဆန့်ကျင်ဘက်တွဲတဲ့ EDM အသုံးကတော့
to lose face
ဖြစ်ပါတယ်စာလုံးပေါင်းက to lose lose ကဆုံးရှုံးတာ face face ကမျက်နှာဆိုတော့ scribe ခလုံးရဲ့လုံးကောက်ဒီပေကတော့မျက်နှာဆုံးရှုံးတာပေါ့ရှင် idiom သဘောရတော့ to see face ကမျက်နှာမပြည့်ရလေအောင် to lose face ကတော့မျက်နှာပြည့်ရတာကိုဆိုတာဖြစ်ပါတယ်ဒီအသုံးဟာတရုတ်စကားကဆင်းသက်လာတယ်လို့ဆိုပါတယ်တရုတ်နိုင်ငံမှာသွားပြီးနေထိုင်တဲ့အင်္ဂလိပ်တွေကအဲ့ဒီတရုတ်သုံးကနေအင်္ဂလိပ်လိုဖလှယ်ပြီးတော့ဒီ to lose face အသုံးကိုရည်ညွှန်းသုံးလာတယ်လို့ဆိုပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် He knew if he didn't pay back the money he borrowed from John he would lose face So to save his face he paid back the money when he got his salary
သူ John C ကချေထားတဲ့ငွေကိုပြန်မပေးရင်သူမျက်နှာပြက်စရာဖြစ်မယ်ဆိုတာသူသိထားလို့မျက်နှာမပြက်ရလေအောင်သူလက်ခရရတဲ့အခါငွေကိုပြန်ဆပ်လိုက်တယ်လေလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ He knew if he didn't pay back the money he borrowed from John, he would lose face. So to save his face, he paid back the money when he got his salary.
မျက်နှာပြက်စရာဖြစ်မယ်ဆိုရင်ဘယ်လိုပြောမလဲ။
To lose face.
မျက်နှာမပြည့်ရလေအောင်လုပ်မယ်ဆိုရင်ရော
To save face.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American style မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လှလှတန်းစီစဉ်ပို့ချပေးခဲ့တာပါ။အခုဆက်လက်ပြီးအမျိုးသမီးကန္တာကိုနားဆင်ရပါမယ်။ဒရင်နောက်အလုတ်ဟာအမျိုးသမီးတွေနဲ့မတင့်တော့ဘူးဆိုတော့ခွဲခြားဆက်ဆံမှုအမြင်တွေကြောင့်မြန်မာအမျိုးသမီးဒရင်နောက်တွေဟာအမျိုးသားဒရင်နောက်တွေထပ်ပိုးပြီးအခက်အခဲတွေကြုံတွေ့ရတယ်လို့2019ခုနှစ်အတွက်အမေရိကန်တန်ယုံကပေးအပ်တဲ့အပြောင်းအလဲအတွက်အမျိုးသမီးများဆူရှင်ဒရင်နောက်မတ်ဆူဇန်တိုက်ကပြောပါရယ်မတ်ဆူဇန်တိုက်ဟာနိုင်ငံတွင်းလူနည်းစုတွေခွဲခြားဆက်ဆံခံရသူတွေမတန်စွမ်းသူတွေနဲ့ပတ်သက်တဲ့ဒရင်ဆောင်မတွေကိုရေးသားတင်ပြမှုတွေကြောင့်ပဲမြန်မာလူမှုအသိုက်အဝိုင်းအတွင်းခွဲခြားဆက်ဆံခံနေရတဲ့သူတွေပုံမှန်ဝန်ဆက်လာနိုင်အောင်လုံးစော်ပေးနိုင်သူဖြစ်ပါတယ်မတ်ဆူဆန်တိုင်းနဲ့ဆက်သွယ်မေးမြန်းထားတာကိုမတ်ခင်ဖြူထွေးကတင်ဆက်ထားပါတယ်
You can bend but never break me, 'cause it only serves to make me more determined to achieve my final goal.
အဲ့တော့ဒီလိုစုရပြီးတဲ့နောက်မှာရောဒီအလုပ်အပေါ်မှာကိုယ့်ရဲ့ခံစားချက်ဒီရှေ့လျှောက်ပေါ့နော်ကိုယ့်အတွက်ဘယ်လိုခွန်အားတွေဖြစ်စေပါလဲ
အာဒီလိုအသိဉာဏ်ချင်းကိုခံရတယ်ပေါ့ကျွန်မရဲ့အလုပ်ကိုရှေ့ဖြစ်ဖို့အတွက်ကျွန်မအများကြီးခွန်အားရတယ်နောက်ပြီးတော့ကျွန်မပို့ပြီးတော့လုပ်ရမယ်ဆိုရဲအသိဉာဏ်လေးရှင်လာတယ်ပေါ့နော်နောက်ပြီးတော့ရှေ့ဖြစ်ဖို့အတွက်အများကြီးခံအားရရှိတယ်ပေါ့နော်တကယ်ကျွန်မအလုပ်ကလည်းပေါ့နော်ဒီလိုအကျိုးပြုတဲ့အလုပ်တစ်ခုလိုပဲကျွန်မကမိနေချင်းချင်းဖြားရခံလိုက်ခံရတယ်ဒါတော့နောက်ကမြန်မာနိုင်ငံမှာရှိရတဲ့ဒီဒီတင်းထောက်ကြီးနောက်ဒီထောက်ကြီးလေအဲဒီမှာအမီနဲ့ဖိုက်တန်းရှင်လေပေါ့နော်ဒင်းတပုံတပုံဒင်းတပုံခါစီကဘာကြီးပြောင်းလဲနေတယ်အဲကျမတို့ဒင်းသမားတွေနဲ့ကလည်းဒီမှာအရေးတည်ရတာအရင်ခက်ခဲရစီတာကျမတို့ဒီကနေ့ကျမတို့ချစ်ချက်ပြီးတော့အလုပ်ကိုအများကြီးလုပ်ရလို့ရစီတာမျိုးကျမတိုက်တန်းရှင်လေ
ဒီအမျိုးသမီးတင်းထောက်တယောက်အနေနဲ့ဒီသတင်းမီဒီယာအလုပ်ကိုလုပ်တဲ့အချိန်မှာခွဲခြားဆက်ဆံခံရတာမျိုးဒီအမျိုးသမီးတယောက်ဖြစ်နေတဲ့အတွက်လုပ်ငန်းခွင်ထဲမှာအခက်ခဲကြုံရတာမျိုးဘာတွေများရှိပါလဲရှင်
အမျိုးသမီးတင်းထောက်ကနေမြန်မာနိုင်ငံမှာဖြစ်ပြရလဲဖြစ်တယ်အလုံးလို့ရတာလဲဖြစ်တယ်ဒီလိုအလုံးစင်းတဲ့မှာလည်းဆက်ချမှုကြီးရှိရပေါ့နော်ကျမကလေးရှိရင်ကျမလုပ်ရတဲ့ပတ်သက်ဆောင်မှာအဒီတာတစ်ခါမှမလုပ်ဘူးဘာလို့လဲနေကြပြတာပေါ့နော်ဘာလို့လဲဒီလိုရှိရင်အချို့တိုက်ဒီမှာပေါ့နော်ဒီတင်းထောက်ကအဒီတာလုပ်လို့မသိတော့ဘူးဒီလိုခါလေးသူစီမှာရှိကြရရှိရပေါ့နော်ဆိုတော့အဲကျမစင်းနေလီရလာတဲ့ချိန်မှာကျမကသူ့ရဆုံးခန်းရှိတဲ့ဒီမျိုးကိုအရင်ကြီးစင်ခဲ့တယ်ဒါပေမဲ့ကျမအခုလေးမရခဲ့ဘူးပေါ့နော်အဲ့ဒါကြောင့်တချို့ရဲ့အခက်အခဲတွေကကျမကို grow up ပြီးတယ်ဘာလို့မရှိနိုင်ရမှာလဲဘာလို့မလုပ်နိုင်ရမှာလဲဆိုတဲ့ဟာ grow up နဲ့ချစ်ချင်ခဲ့တာလည်းရှိရပေါ့နော်အဲ့တော့ပြောမယ်ဆိုလို့ရှိရင်အများကြီးပဲလက်တော်မှာဆိုလို့ရှိရင်ကျမတကယ်ကြီးနေတဲ့ဆက်ကတည်းကဒီလိုထောက်ရှုပ်ရလို့ရှိရင်ဒီလက်ကနေပြီးရောလိမ်မဲ့ဆိုင်ရာဆောက်တော်မှုခံရတဲ့ဒီလိုရှိရဲဒီလိုပြင်ထားလို့ဆိုလို့ရှိရင်ခလေးအမိချစ်လို့အလုံးစုံနဲ့မပြောင်းလို့မရတဲ့ဒီလိုရှိတယ်ကလေးရှင်တွေကကလေးကိုလုံခြုံတဲ့ခေါ်လာလို့မရတဲ့အတွက်အဲ့ဒီခက်ခဲတွေအများကြီးရှိနေတော့ပါပဲအချိန်ကြီးပေါ့နော
်ဆိုတော့ဒီလိုမျိုးအမျိုးသမီးတွေအတွက်ခက်ခဲရှိတဲ့အလုပ်မျိုးကိုကိုလုပ်တဲ့အပေါ်မှာကိုရမိသားစုရရောအားပေးကြတာရှိသလားဘယ်လိုသဘောထားရှိကြလဲ
အဓိကပေါ့နော်ကျမကအာစစ်ကြိမ်မှနေထိုင်နေကမန်တိုင်းဒီပြောက်ဖြစ်တဲ့အတွက်ကျမရဲ့အခက်ခဲကပြင်းထန်ပြီးရယ်ကျမရဲ့မိသားအတိုင်းဝိုင်းလေးစီးလေးကအဲဒီတင်းထောက်ဟာပေါ့နော်ကျမတည်းမသိလို့ဘူးမလေးကစီးလေးစီးရောသမီးမျိုးအများကြီးရှိခဲ့ပေါ့နော်ဒါပေမဲ့ကျမရဲ့မိသားတွေကကျမလူကြီးလေးသိခဲ့တဲ့အတွက်ကျမအဖြစ်စပြီးလောက်ခံခဲ့ရဖြစ်တယ်ဒါပေမဲ့ရေလုံးမရှိနေတဲ့လူငယ်တွေထဲကျမကအခက်ခဲအများကြီးပြေကြုံရရင်အဲလိုမှတင်းထောက်စားပြီးလုပ်လုပ်ခဲ့တဲ့အဆင်ဆိုလို့ရှိရင်မိသားတွေရောမသိခဲ့ဘူးနောက်ပြီးတော့ပါတာစကားဒီမှာလည်းခက်ခဲရှိခဲ့တယ်ပေါ့နော်အခက်ခဲအများကြီးရှိခဲ့တယ်သူတပြေမော်တော့ဒီလင်းထောက်အလုပ်ကအမျိုးသမီးကမတင်တော်ဘူးဆိုတော့ဒီပုံမင်းကြီးအတိုင်းဝိုင်းရှင်မျိုးအတိုင်းဝိုင်းကိုပြန်လှန်ပြီးတော့မှအပြောရဲ့အချိန်ကြီးရတော့အခက်ခဲအရှိဆုံးပါပဲ
ဒီလိုအခက်ခဲကြီးကြားကပဲအမျိုးသမီးတင်တော်အဖွဲ့ကိုလည်းဖွဲ့စည်းခဲ့တယ်လို့သိရပါတယ်ဘယ်လိုဖွဲ့စည်းဖြစ်ခဲ့တာပါလဲရှင
်ကျမက2000မှာပေါ့နော်အချိန်ကြီးတင်တော်အလုပ်ကိုလုပ်ပိုင်ခဲ့တယ်အဲ့ဒီအတိုင်းခင်လည်းမတော့ကျမကရထိုင်မှာစတင်ရင်းမှာနေခဲ့တယ်ကတော့ဒီအဲ့ဒါနဲ့ဒီကနေ့ဒီတော့ဒါပေမဲ့အစင်းကြီးကလေးထောက်ချက်လာတဲ့အချိန်မှာအဖတာစကားဆက်ဆက်ပြီးလေ့ရှိခဲ့တယ်တော်လာကြီးတွေကလည်းမသိချင်ဘူးနောက်ပိုင်းဒီနီးပြည့်ရခဲ့တယ်လည်းအများကြီးကြုံခဲ့ရတယ်ပေါ့နော်ပြီးတော့အဲ့တော့သူတို့ပြောက်ခဲပဲခံစားနေရတာလားပေါ့အဲ့ဒီစိတ်ကမှအရင်သိချင်တာလေခါတည်းကတော့စိတ်ကအရင်ကြတယ်ပေါ့နော်စိတ်ကဆိုင်ရတဲ့အနေနဲ့အများကြီးရခဲ့ပြီးတော့ဒီထောက်လို့ကိုဘာလို့လုပ်ကြလဲငါဒီထောက်မလုပ်တော့ဘူးဆိုတော့စဉ်းစားမိခဲ့တဲ့အချိန်လေးရှိရပေါ့နော်ပြီးတော့အဲ့ဒီမှာကျွန်မတင်နေချင်းလေးအကုန်လုံးပေါ့နော်ကျွန်တော်မှရှိတဲ့လူမျိုးပတင်းထောက်ဒီကောင်များကိုကျွန်မလိုက်နေကြည့်ရယ်ဒီနေကြီးတွေလုပ်တယ်နင်းရမယ်သူတို့မှာဘယ်လိုခက်ခဲတွေရှိတယ်သူတို့ဘယ်လိုလုပ်ဆောင်ရလဲအာကျွန်မကြည့်လိုက်ရတာကဒီလိုခက်ခဲတွေမှာကျွန်မတယောက်တည်းမဟုတ်ဘူးအမျိုးသမီးပတင်းထောက် ဆိုတော့မများဒီကတည်းကတော့မများမှလည်းအဲ့လိုသခင်မျိုးရှိတယ်ဆိုတော့နောက်တစ်ခုကျမထပ်ပြီးတွေ့လိုက်ပြီးတော့အဲ့ဒီဟာကိုလို့ကြော်လွားလဲလို့ကြော်လွားဆိုတဲ့ခါကျတော့ကျမရဲ့စီနီယာကျတဲ့သူတွေကကျမမင်းမပါပေါ့နော်ကျမမင်းမင်းမင်းနဲ့မှကျမလူလူတွေထောက်ပြီးအများကြီးနဲ့တွေ့လာတယ်အဲ့ဒီအချိန်မှာပဲဒီအင်္ဂလိပ်စပိန်ထောက်ကြီးရဲ့အဖွဲ့ကိုဖွဲ့စည်းဖို့တဲ့အမအင်ခိုင်အင်ဂျီနဲ့အကျမစစ်စစ်ခဲ့တယ်ကျမနိုင်ငံမှာဒီလိုမျိုးမျိုးသမီးတွေလည်းအခွင့်အရေးမရှိဘူးအဲတို့လုံးလူချင်းလည်းပြောရတဲ့အချိန်မှာကျမကအဲ့ဒီအခြေခံမှာပါဝင်တဲ့ဒီအများကြီးခြေခံမှာတရားတော်တော်လေးများပါတယ်20 30လောက်ရှိရဲ့သူကအဲ့လိုမျိုးဆက်စီကြီးတဲ့တိုင်းမျိုးပြောနေမှာကျမတို့တကယ်ဆက်စီဖြစ်ခဲ့တာကတော့2000ဆက်စီမှာပေါ်လာတယ
်ဟုတ်ကဲ့အခုချိန်မှာအရေးအတွက်ဘလောက်လောက်ရှိနေပြီလဲမျိုးသမီးတွေပါဝင်မှုကဒီထဲမှာ
အဲ့အဲ့မှာကျမဒီအမျိုးသမီးစီရင်ထောက်ပြီးတရားကျော်လောက်ကတော့ဒီစီရင်ထဲမှာရှိရဲ့ပေါ့မဟုတ်ကျမတို့လိုအပ်တဲ့စီရင်ရှိဘူးကျေးဇူးဆက်တယ်ရင်းနှီးကြတယ်အကျဉ်းချကြတယ်ပေါ့နော်ဆက်စပယ်လေးတွေဆိုတော့ဒီလိုကြော်လာလဲဆိုတဲ့ဟာမျိုးကျမတို့အများကြီးသိခဲ့တယ်ဒီလိုအများကြီးကိုကျမသိခဲ့တယ်လည်းနောက်ပြန်မှာကျမသိပြီကလာလုပ်ပြီးရောဒီကျမနိုင်ငံလေးကြီးကိုဖောက်ရလဲပတ်သက်တယ်မတန်ရှင်တို့ကိုလည်းထောင်းနဲ့ဆက်ခွင့်ပေးမှာလည်းခဲ့တယ်မှာအဲ့ဒီမတန်ရှင်စကားရဲ့နာမည်ကမြန်မာလူကြီးချင်းအများလေးသိတာပေါ့နော်အဲ့ဒီစကားကိုလည်းခဲ့တယ်အဲ့ဒီဟာကိုကျတော့ကျမထောင်းဆက်ခွင့်လူစုလူတွေတိုင်းချင်းပေါ်တော့မှာတက်ပါသေးတာအဒီမှာဆိုလို့ရှိရင်ကျမကဘာကို highlight လုပ်ထားလဲဆိုလို့ရှိရင်ကျမတို့နိုင်ငံကလူတွေပေါ့နော်ညီတိုင်းခတ်နေတဲ့တည်င်းတွေညီတိုင်းသိရှိနေတဲ့တည်င်းတွေအဲ့ဒီဟာတွေကလေလေလေကျူးကျူးဟိုဒီ internet လေးဆင်းလိုက်ရုံနဲ့တည်င်းကလည်းလေလေကျူးရလာတာမဟုတ်ဘူးဒီလိုတည်င်းတွေကိုစီစီလေးပြအောင်ဆင်ကြနေတဲ့တည်င်းထောက်တွေရဲ့ဟိုကလေတည်င်းတွေကျမကြချင်တယ်ပေါ့နော်အခုတည်းမှာကျတော့ကျမတို့တည်င်းထောက်တွေကလေကျမလူချင်းတွေတည်င်းတွေယူနေတယ်ဒါပေမဲ့ tomorrow ကိုတောင်ကလူကြီးရှိပေါင်းကိုခံရတယ်အဲ့ဒါကဒီမှာမကြည့်ဘူးအဲ့ဒီထဲမှာတော့ကျွန်မအဲ့ဒီအတန်းကလေးပါတယ်နောက်ပြီးတော့ကျွန်မတို့တစ်ခါတည်းမှာကြတော့ဒီလိုဆိုထုတ်ပေါ်ဒီသားစင်ကိုကမ္ဘာထားရတဲ့ခါလေးရှိတယ်ကျွန်မတို့တင်းလိုက်နေတဲ့ကာလတည်းမှာကျွန်မတို့အချိန်လုံးပြီးဆောင်နေတဲ့ခါလေးရှိရပေါ့နော်အတချို့တင်းထောက်တွေဆိုလို့ရှိရင်အိမ်မှာပြထားရတယ်တင်းထောက်လုပ်နေပြီးဒီကလေးကအချိန်ကြီးအခန်းခံရနိုင်ရင်ဒီကလေးဟာအဲ့ဒီပြီးပြထားရတဲ့အမိသားမျိုးတွေရှိခဲ့ပြီးရပေါ့နော်အဲ့တော့အဲ့ဒီခါလေးကိုကျမအဲ့ဒီချိန်မှာခါရဲအတီးကတော့ဒီမြန်မာနိုင်ငံမှာရှိတဲ့မြေပြင်ပြင်ထောက်တွေဘယ်လောက်ရုံးဆိုင်ရလဲဘယ်လောက်ဆက်ချားရလဲဒီလိုအမှန်တကယ်လို့ရှိဖို့တော့လောကရဲ့အခါမှာဘယ်လိုခက်ခဲလို့ရှိတဲ့စီတာမျိုးကိုသိချင်တယ်ပေါ့နော
်ဒီမြန်မာနိုင်ငံမှာရှိတဲ့ဒီအမြင်အာရုံချွတ်တဲ့တဲ့မတန်ဆွမ်းနေနဲ့ပတ်သက်ပြီးတော့သတင်းဆောင်မှာတပုတ်ရေးခဲ့တယ်လို့လည်းသိရပါဗျ။အဲ့ဒီသတင်းဆောင်မှာကြောင့်ပဲဒီလိုဒီမတန်ဆွမ်းနေနဲ့ပတ်သက်တဲ့မူဝါဒအပြောင်းအလဲတချို့ဖြစ်ခဲ့တယ်ဆိုတာကိုလည်းကြားရပါတယ်။အဲ့ဒီသတင်းဆောင်မနဲ့ပတ်သက်လို့လည်းပြောပြပေးပါရှင
်။မြန်မာနိုင်ငံမှာဒီလိုရှိနေပေါ့နော်။ဒီလိုဒီငယ်စုအဖွဲ့အစည်းတွေဒီငယ်မတန်ဆွမ်းနေတဲ့ပတ်သက်ပြီးတော့ပေါ့နော်။အဲ့လိုအဖွဲ့အစည်းတွေပေါ့နော်။ဒီကဘုအရေးခဲ့တယ်။ခက်ခဲတဲ့အခါကျတော့တကယ်ကြတော့ကျမကအမီအာယုံမတန်ဆွမ်းတဲ့ဒီနဲ့ပတ်သက်ပြီးတော့ဒီအတော်လာမှုလေဒီအောင်နောက်ဒီဖန်နေတာပတ်သက်ပြီးလေဒီအောင်ဒီတော့ဆောင်းမားဒီဒီရေးချက်ဒီပေါ်လာအဲ့ဒီဆောင်းမားရဲ့နောက်ဆက်တွဲဒီကဒီမြန်မာနိုင်ငံတကယ်ချင်းဟာအသိကနေပြီးတော့အမြန်မာနိုင်ငံမှာရှိရဲ့ဒီမတန်ဆန်းတွေတန်းလာမယ်ဆိုလို့ရှိရင်ဘယ်လိုမျိုးသက်ဆိုင်ရမယ်ဒီလိုပြန်နေနေသိခဲ့ရရှိရဲ့နောက်ပြီးတော့မြန်မာနိုင်ငံရဲ့ဒီမတန်ဆန်းတွေနဲ့ပတ်သက်တဲ့အလုပ်ကိုင်အခွင့်အရေးတစ်ခုရှိပေါ့နော်ဘူဝါဒရေးချက်တာတွေပါရှိခဲ့တယ်ပြီးတော့ကျမကပြန်ပြောကြတာလည်းရှိရပေါ့နော်အမှန်တကယ်ကကျမကအပြောင်းလဲဖြစ်ရမယ်ဆိုပြီးတော့အကြည့်လိုက်တာတော့မဟုတ်ဘူးဒါပေမဲ့လူတွေကကိုမဟုတ်ဘူးကိုမိသားစုတွေကမဟုတ်ဘူးဆိုလို့ရှိရင်ဒါတွေကခံစားမှုမဟုတ်ဘူးသူစင်းစာဒီစလုံးနိုင်ငံမဟုတ်ဘူးအဲ့ဒါကျမကမပန်ဆိုင်နေတဲ့ဒီစိတ်ခံစားမှုတွေအဲသူ့ရဲ့အသေးတွေသူ့ရဲ့ခါကိုကျမကချက်တူရမှာအဲ့ဆောင်မလို့တော့ယူလိုက်တာ You can bend but never break me Cause it only serves to make me more determined to achieve my final goal.
မကင်ဖြူတွေ့အစီအစဉ်ထုတ်လွှင့်ပေးကြတာပါ။အခုဆက်လက်ပြီးသိပ္ပံနဲ့ဤပကြအစီအစဉ်မှာမြန်မာနိုင်ငံအတွက်လေလူညဉ့်ညားမှုရော့ကြအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုနားဆင်ကြရအောင်ပါ။ဒေါက်ကင်မျိုးသက်စီစဉ်တင်ဆက်ပေးထားပါရစေ။
ကဘာတလောမှာလေးရုညဉ့်ညံ့မှုကြောင့်တေဆုံရသူကနှစ်ဆင်တန်းနဲ့ချီးပြီးရှိနေတဲ့အတွက်လေးရုညဉ့်ညံ့မှုပြဿနာကိုအရေးတကြီးဖြေရှင်းကြဖို့ကုလသမဂ္ဂက2019ကဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အတွက်ဆောင်ပုတ်သတ်မှတ်ပြီးသတိပေးနေချိန်မှာမြန်မာနိုင်ငံအတွက်လေးရုညဉ့်ညံ့မှုလျှော့ချဖို့ဘယ်လိုလုပ်နိုင်မလဲဆိုတာကိုဒီတစ်ပတ်မှာပြောပြပေးပါရှင်ဥပြင်း6တွေရာရေကြီးမြေပြူရာနဲ့ မုန်တိုင်းတွေမကြခဏတိုက်ခတ်ပြီးပြင်းထန်တဲ့ရာသီဥတုပြောင်းလဲမှုတန်းကိုဆူဆူဝါဝါခံနေရတဲ့နိုင်ငံတကာနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအတွက်ပတ်ဝန်းကျင်ဆိုင်ရာစီမံခန့်ခွဲမှုနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာမဟာဗျူဟာမူဝါဒတဲ့နှစ်ခုကိုဇူလ5ရက်နေ့မှာကြာရောက်တဲ့2019ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ထိမ့်မှတ်ဖြစ်တဲ့မြန်မာအစိုးရကမိချက်ပေးခဲ့ပြီးတော့ရေရှည်အတွက်ပတ်ဝန်းကျင်ကောင်းရစေဖို့လေးရုညဉ့်ဉန်းမှုကိုတိုက်ဖြတ်သွားမယ်လို့ကတိပေးခဲ့တာပါဟုတ်ပါတယ်လေးရုညဉ့်ဉန်းမှုတွေရောပါအောင်လုပ်တာဟာကမ္ဘာကြီးပူနွေးမှုနဲ့ရာသီဥတုပြောင်းလဲမှုကိုဖြစ်စေတဲ့ဓာတ်ငွေတွေရောပါရေးမှာအဓိကအထောက်အကူဖြစ်စေပါတယ်ဒါကြောင့်မြန်မာနိုင်ငံအတွက်လေးရုညဉ့်ဉန်းမှုကိုအရင်ဆုံးဖြည့်ရှင်းဖို့လိုတယ်လို့သဘောဝဝင်းကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်
မြန်မာနိုင်ငံအတွက်လေတုညဉ့်ဉန်းမှုကိုမဖြစ်အောင်ဆိုရင်ပထမအချက်ကတော့တိမ်ပုတ်ဆောင်ရေးလုပ်ငန်းတွေမှာကားတွေနဲ့ပတ်သက်ပြီးတော့လမ်းမပေါ်မှာနည်းတစ်ထည့်နည်းသွားအောင်ဘယ်လိုလုပ်မလဲ။ဒါမှမဟုတ်ရှိတဲ့ကားတွေကလည်းအရေးသေးကောင်းအောင်ဘယ်လိုလုပ်မလဲဆိုတာကြည့်ရမယ်။အဲ့တော့ကားတွေကိုနှစ်တိုင်းနှစ်တိုင်းဆက်စီတဲ့အခါမှာတိတိချာချာသူတို့ကလေတုညဉ့်ဉန်းစီအခုံးတွေတွေကိုမြေပိုက်ကနေဘယ်လောက်ထွက်နေတယ်လဲ။အဲ့တော့တိတိချာချာရှစ်တလားနော်။အဲ့ဒါလုပ်ဖို့လိုရဲ။နောက်တစ်ချက်ကလူများသုံးတဲ့စနစ်ပေါ့နော်ဘတ်စကားရောတင်မောရောမြေချာရောလင်းရောအဲ့ဒါတွေကိုကောင်းမွန်တဲ့စနစ်တွေထူထောင်ပေးခြင်းအပြင်ကားတကားစနစ်တကားချင်းဒီလိုသွားစရာမလိုဘဲနဲ့သူအများတကားထဲမှာသွားခြင်းအပြင်ပေါ့နော်လုပ်ဖို့နောက်ပြီးသွားတဲ့အခောက်ကိုရှော့ချဖို့စီဘင်းတော်တော့ကောင်းမျိုးတော်ဝင်စစ်တော်တော့တိုင်းအင်းနေတော့ကလမ်းပေါ်မှာစားနေတော့အောင်ပေါ့နော်နောက်ပြီးလူတွေချော့ချော့မှုတွေသွားနေအောင်လုပ်ပေးခြင်းအပြင်အဲ့ဒါတွေကိုလုပ်တဲ့လေ
တဲယူပို့ဆောင်ရဟာရုပ်ကျွမ်းလောင်စာတွေကိုတုံးရတဲ့အတွက်လေးရုညဉ့်ဉန်းမှုကိုအဓိကဖြစ်စေတာပါဒါအပြင်ရှိပြီးသားလောင်စာတုံးဆက်မှုကြီးမားတဲ့ကဏ္ဍတွေကိုဆန်းစစ်ပြီးရှော့ချဖို့နဲ့အသက်လုံးမဲ့စီမံကိန်းတွေကိုစီစစ်ဖို့လိုအပ်ပါတယ
်ပမာပြမှာရှိတဲ့ကြီးမားသောလေးရုညဉ့်မှုဖြစ်စေတော့အရင်းအမြစ်များကိုပြန်ကြည့်တဲ့ရှင်းရင်းဆွဲတွေပေါ့နော်ကြည့်ပြီးသူတို့မှာအရေးကြီးတွေကိုရှော့ချဖို့ပါတီချိုးတဲ့စနစ်ကိုတက်လို့ရမလဲတက်လို့ရမယ်ဆိုရင်တက်တယ်နဲ့အထူးသဖြင့်ဒီအမှုံမွားလေးရှော့ချဖို့ဒီဒန်းငွေလေးနေတူလေးရောက်တဲ့ဟာကိုရှော့ချဖို့အဲ့ဒါလုပ်တဲ့နဲ့နောက်ပြီးတော့လည်းရှေ့တိုးပြီးလုပ်မယ် project တွေစေရုံလုံးရထောက်တာရှိနေအဲ့လို solution တပါမပဝင်ချင်းထိန်းသိမ်းဆော့ရှော့ဖို့တရားမှုပါလေးရှိတယ်ဆိုရယ် sensitive အစီအခံစာရေးလုပ်တာတော့ရှိရဲ့တိုးတော့လည်းဘာတွေဘာတွေလုပ်ပါမယ်ဆိုရတာလည်းဟာစာရပေါ်မှာမဟုတ်ဘူးမြေတကယ်တည်းတိတိယောယောဖြစ်စေတဲ့စနစ်တစ်ခုရှိဖို့လိုတယ်ပုံမှန်ပြမှာအဲ့ဒါအရေးကြီးတယ
်မီးလောင်ကျွမ်းမှုကနေလေးရုညဉ့်ဉန်းစီမှုကိုရှော့ချဖို့ကလည်းအရေးကြီးပါတယ
်မီးတွေအန္တရာယ်တွေကိုရှော့ချရမယ်ဘာလို့လဲဆိုမီးလောင်လို့ရှိရင်နေထဲမှာညဉ့်ဉန်းစီအရာတွေအများကြီးရောက်တယ်ဘုံကအစအဲ့တော့လူလုံးတဲ့ဟာတွေရှိတဲ့ဟာရှိတယ်အဲ့လူလုံးတဲ့ဟာတွေဆိုရင်ရှော့နိုင်အောင်ရှော့ပေးရမယ်ဥပမာအမိုက်ဖြစ်တာအစအမိုက်သိမ်းစေဖို့နောက်ပြီးတော့နေအိမ်တွေမှာလည်းကုလဲနေတတိထားရမယ်ရက်ခွက်တွေမှာလည်းမီးတွေပါလေမလောက်အောင်ဘယ်လိုလုပ်မလဲအဲ့ဒါလုပ်ရမယ်အဲ့တော့မီးနဲ့တစ်ဆက်ချင်းမှာလည်းဖန်လို့ဓာတ်ငွေတွေရှော့ချဖို့အဓိကပဲ CO2 ပေါ့နော်ကာဗွန်ဒိုင်အောက်ဆိုက်ရှော့ချဖို့ဆိုလို့ရှိရင်သစ်ပင်တွေများများလို့တယ
်သစ်ပင်တွေဟာတိတ်ကိုအရေးပါတဲ့အတွက်သစ်ပင်တွေတိုးလာအောင်ကြိုးစားနိုင်တဲ့အချက်၃ချက်ရှိတယ်လို့ပြောပါတယ်
ပမာဒီမှာတစ်ပင်နေအရေးအတွက်ရော့သွားတာကတစ်ခိုးထုတ်တာလည်းအများကြီးပါတယ်အဲ့တော့တစ်ခိုးထုတ်တဲ့ဟာတွေကိုနိုင်ပိတ်နိုင်ရမယ်ဒါတစ်ခုနောက်တစ်ခုကရှိရင်းဆဲတစ်ပင်တွေကိုဟိုရှိနေတဲ့လမ်းအနေမှာလမ်းဖောက်တာဖြစ်ဖြစ်တရားဖောက်တာဖြစ်ဖြစ်အဆောက်အဦဆောက်တာပဲဖြစ်ဖြစ်မလိုအပ်ဖင်းနဲ့ခုတ်ချပစ်တာလည်းမလိုတဲ့ဘူးနောက်တစ်ခုကတစ်ပင်တွေကဟိုလေလူတိုင်းကပို့ပြီးတော့စိုက်တယ်နဲ့စိုက်တဲ့အခါမှာလည်းဒီလိုရက်ခွက်တစ်ခုချင်းအနေနဲ့ကိုစိုက်ချင်တယ်စိုက်တယ်မျိုးမဟုတ်ဖင်းနဲ့အစိုးရနဲ့ပူပေါင်းပြီးပင်နေရမျိုးကတော့စိုက်တယ်ပင်နေရမျိုးကမစိုက်တဲ့နဲ့ဆိုတာမျိုးလေအမျိုးအစားအစားနေရအစားတတ်မှတ်ပြီးစနစ်တကျလေးလုပ်တယ်နဲ့မဟုတ်ဆိုပြန်ခုတ်နေရတယ်ဟောနည်းစိုက်တယ်မဟုတ်လို့ရှိရင်အဲ့ဒါမျိုးလုပ်တယ်နဲ့ဘာကြောင့်လုပ်တယ်တလဲဆိုတော့ကာဗွန်ဒိုင်အောက်ဆိုက်ကိုသူကစုပ်နိုင်တယ်တပင်တင်ကတစ်နှစ်မှာဆိုလို့ရှိရင်သူက48ပေါင်စုပ်ကာဗွန်ဒိုင်အောက်ဆိုက်ကိုအဲ့တော့နှစ်လေးစရှိတဲ့ပင်ဆိုလို့ရှိရင်ကာဗွန်ဒိုင်အောက်ဆိုက်တက်တန်အောင်စုပ်မယ်နော်အဲ့တော့တစ်ပင်ရဲ့ကဏ္ဍအမတန်အရေးပါတယ်နောက်ပြီးတစ်ပင်ရှိခြင်းအပြင်လည်းမြေစိလာပြုံးတိခြင်းကိုကာကွယ်တယ်အဲ့တော့မြေစိလာပြုံးမယ်ဆိုလို့ရှိရင်အမိုက်တည်းဖုံနေတဲ့လွင့်တာပေါ့နော်နောက်ပြီးတော့မြေစိလာမပြုံးတဲ့အကြောင်းနဲ့မြေကြီးထဲမှာနေတဲ့ပိုးမအသေးကောင်အသေးလေးတွေကိုနေနိုင်ဖို့တို့တနည်းအားဖြင့်လုပ်ပေးတယ်လို့ဖြစ်တယ်အဲ့တော့တစ်ပင်ရဲ့ကဏ္ဍကအရေးကြီးတယ်
နောက်အရေးပါတဲ့အချက်တစ်ခုကညဉ့်ဉန်းပစ္စည်းတွေဆန့်ထုတ်နိုင်တဲ့
ဆက်ယုံအလုပ်ယုံတွေလုပ်ကံခွင့်ပတ်မစ်ကိုစနစ်တကျတတ်မှတ်ပေးဖို့ဖြစ်ပါတယ
်။ရှင်ရင်းစက်စက်အလုပ်ယုံတွေကတခါဆောက်လုပ်ခွင့်ပြီးလို့ရှိရင်သူတို့ကိုလဲပတ်ပစ်ခါမှာသူတို့ကိုရက်အောင်လုပ်ဖို့ဥပဒေနဲ့လိုက်နာဖို့လုပ်ဖို့အမတန်ခက်နေတယ်။အဲ့တော့ဆိုတော့သူတို့အတွက်လေထုညဉ့်ဉဏ်မှုနဲ့ပတ်သက်ပြီးတော့ပါမစ်စနစ်တစ်ခုကိုခိုင်ခိုင်မာမာတည်ဆောက်ဖို့လုပ်တယ်။အဲ့စနစ်အောက်မှာသူတို့ကိုလေထုညဉ့်ဉဏ်မှုနဲ့ဆိုင်တဲ့သက်သက်နော်ပါမစ်တစ်ခုပေးတဲ့အဲ့ပါမစ်မှာဒီပေါ်ပြတ်ထားတဲ့အခြေအနေတွေတိုင်းသူတို့မလဲပတ်ဖူးဆိုရင်သူတို့ကိုရပ်ပစ်နိုင်ဖို့ဒါမှမဟုတ်ရှေ့တတိပေးပတ်နိုင်ဖို့နောက်သူတို့ကိုအဲ့ပါမစ်တက်တန်းကိုလည်းကန့်သက်ပြီးတော့ဒီမှာ၅နှစ်တက်တန်းလို့ထားလို့ရှိရင်ဒီတက်တန်းအတွက်မှာသူတို့မလိုက်နိုင်ဘူးဆိုရင်သူတို့ကဆက်လက်လည်းပတ်လို့ရမှာမဟုတ်ဘူးဆိုရက်ပြန်လည်းပြီးထိန်းချုပ်နိုင်တဲ့အနာရှိတဲ့ပါမစ်စနစ်တစ်ခုကိုတီထွင်ထားတယ်ဒါမှလည်းသူတို့ကစနစ်တကျနိုင်တာမယ်နောက်ပြီးတော့လေဒုကလည်းဘလောက်ဆိုးတယ်ဆိုတဲ့ဒီပုဆိုရင်တိုင်းနာမှုတွေလိုတယ်အဲတိုင်းနာမှုတွေအတွက်လိုအပ်တဲ့ပံပုံမှုတွေပေးတယ်အဲ့လိုလုပ်တဲ့ခါမှာလေလူတွေတဲကနော်ကိုယ့်ဘောက်ကိုဟိုစေတနာနဲ့လုပ်အပ်ပေးမဲ့လူတွေကိုလည်းအများကြီးတုံးလို့ဆိုရယ်ပညာလေးတွေလည်းအများကြီးလုပ်ဖို့လိုပါတယ
်သဘောဝန်းကျင် engineer ဒေါ် AG ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မြို့တဲ့အပတ်စဉ်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတောက်ကြံနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုစနေမနက်ခင်းမှာထပ်မံနားဆင်နိုင်ပါတယ်။အခုမနက်ပိုင်းထုတ်လွှင့်ပေးနေတဲ့တနားရီအစီအစဉ်အစဆုံးကိုလည်းမနက်၈နာရီကနေ၉နာရီအထိလိုက်ဒိုမီတာ16 19နဲ့41တူကနေပြန်လည်နားဆင်နိုင်ပါတယ်။ဒီကနေ့မနက်ဖက်အစီအစဉ်ဆုံးမသက်ခင်မှာနောက်ဆုံးရနိုင်ငံသတင်းအကျဉ်းချုပ်ကိုမအီတန်စင်ကကြေညာပေးပါမယ
်နိုင်ငံကအာကာသစခန်းကိုကုန်းတဲ့စီးပွားဆိုင်ရာနဲ့အရက်သားလေပတ်မှုတွေကို၈နှစ်၃မိုင်လောက်မှာစာခွင့်ပြုတော့မယ်လို့ NASA အမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီရရှိတွေကပြောလိုက်ပါတယ်ဒီလိုခွင့်ပြုမဲ့ကြေညာချက်ကို NASA အာကာသအေဂျင်စီရရှိတွေကနယူးယောက်မြို့မှာမနေ့တုန်းကသင်းစာရှင်းလင်းပွဲကျင်းပပြောဆိုခဲ့တာပါအခုလိုခွင့်ပြုလိုက်တာရဲ့ရည်ရွယ်ချက်ကအာကာသစူးစမ်းလေ့လာရေးမှာပုဂ္ဂလိကရင်းနှီးမြှုပ်နှံမှုတွေကိုအားပေးဖို့နဲ့ကမ္ဘာကျွနဲ့နီးတဲ့အာကာသထဲမှာနောက်ပိုင်းကျရင်စီးပွားကုန်သွယ်မှုလုပ်ငန်းတွေလမ်းဖွင့်ပေးဖို့အပြင်နောက်ဆုံးလောက်ကဘာထိသွားနိုင်ဖို့ကိုလှုပ်ဆဲနေတာဖြစ်ပါတယ်စီးပွားရေးလုပ်ငန်းစိတ်တမိုင်းအဖြစ်နိုင်ငံသားတဦးချင်းစီအနေနဲ့ပိုက်ဆံပေးပြီးတော့နိုင်ငံတကာအာကာသစခန်းကိုအလဲခီးတက်ကြည့်နိုင်ဖို့အစီအစဉ်တွေကြားလည်းဖြစ်ပါတယ်ဒါပေမဲ့ငွေကုန်ကြေးကျများတာကြောင့်အစာပိုင်းလေပတ်ခီးစင်တွေမှာအရင်ချမ်းသာသူတွေသာသွားဖို့တတ်နိုင်လိမ့်မယ်လို့လည်း NASA ရဲ့ဗန်နာရီအရာရှိ Jeff Dewitt ကပြောပါတယ်။ဗန်နာရီအရာရှိ Dewitt ကအာကာသခီးစစ်ကလူတစ်ယောက်ကိုအမေရိကန်ဒေါ်လာ58သန်းအထိကြီးမားနိုင်ပါတယ်။ဒါကြောင့်လောလောဆယ်အခုစဉ်းစားမိတဲ့တတ်နိုင်တဲ့ကုမ္ပဏီကြီးနှစ်ခုကတော့ Boeing နဲ့ယင်ကုမ္ပဏီနဲ့ SpaceX ကုမ္ပဏီဖြစ်တယ်ဆိုပြီးတော့သူကပြောသွားပါတယ်ရှင်။ Iran နိုင်ငံရဲ့အကြီးဆုံးရေနံဓာတုလုပ်ငန်းကြီးဖြစ်တဲ့PGPIC ကိုပြစ်မှတ်ထားပြီးတော့ Trump အစိုးရကအီရန်ပေါ်မှာတိုက်ခိုက်ပိတ်ဆို့မှုအစ်စ်ကိုချမှတ်လိုက်ပါတယ်။ပါရှန်ပင်လယ်ခွေ့ရေနံဓာတုလုပ်ငန်းကြီး PGPIC နဲ့သူ့လက်အောက်ကလုပ်ငန်း39ခုကိုအမေရိကန်ဗန်ဒါရီဌာနကတန်ခတ်မှုအစ်စ်ကိုတောက်ကြနေမှာချမှတ်လိုက်ပါတယ်။အီရန်နိုင်ငံရဲ့တလက်ပစ်မစ်ဆိုင်းနဲ့နျူကလ িয়ার စီစဉ်တွေကိုတာဝန်ယူတဲ့အီရန်စစ်တပ်တစ်စိတ်တစ်ပိုင်းဖြစ်တဲ့အီရန်နိုင်ငံရဲ့ဒေါ်လာရင်းအိမ်ဆောက်တပ်ဖွဲ့ IRGC ကို PGPIC ကုမ္ပဏီကဒေါ်လာဘီလီယံနဲ့ချီထောက်ပံ့ပေးနေတာကြောင့်အခုလိုတက်ခတ်မှုတွေချမှတ်ရတယ်လို့အမေရိကန်ကပြောဆိုနေပါတယ်။ဆူဒန်နိုင်ငံမှာအာဏာသိမ်းစစ်ကောင်စီနဲ့ဒီမိုကရေစီလှုပ်ရှားသူခေါင်းဆောင်တွေကြားဂျာဝင်စည်းစပ်ဖို့အီသီယိုးပီးယားဝန်ကြီးချုပ်အဘစ်အာမတ်ကဆူဒန်နိုင်ငံကိုရောက်ရှိလာပြီးတော့ဆူဒန်နိုင်ငံကိုအုပ်ချုပ်နေတဲ့စစ်ဗိုလ်ချုပ်တွေတိုက်ခိုက်ခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့တစ်ချိန်တည်းမှာပဲဆူဒန်ပြည်သူတွေတက်တည်ရှိရှိဆောင်ရွက်ကြဖို့တောက်ကြနေမှာတိုက်တွန်းသွားပါတယ်ရှင်
။စနေနေ့မနက်ခင်းနောက်ဆုံးရနိုင်ငံသားတရင်ချင်းချုပ်ကိုမအီတန်စင်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Zinab Abdulrahman ဖြစ်ပါတယ်။ကျွန်တော်ကတော့ရေမင်ထွန်ပါ။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို light meter 10, light meter 19နဲ့ light meter 25တို့ကနေအတန်းလွှင့်ပေးနေပါတယ်။ VOE ကနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.